Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံနဲ့နေ့တည့်ရဲ့အစာဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2019ခုနှစ်စက်တင်ဘာလ14ရက်ဂျန်တာပတိနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့ကနေလိုင်းလုံးမီတာ30.40 48တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုဦးကျော်စံတာနဲ့ကျွန်တော်ကျော်သိမ်းပြပြမှာပါသူတို့ခေါ်အားဖြင့်ရိုဂျာမိုစလင်ထော်မောင်းများစွာဥယျာဉ်ဆွန့်ထွက်ပြေးရတာဟာလူမျိုးတုံးရှင်းလင်းတဲ့လူရဲ့အဖြစ်ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ကဗိုလ်ဒူးနေမှာပြောလိုက်ပါတယ်။အမေရိကန်စိုးရဌာနတွေမှာတုံးနေတဲ့ရုရှားအခြေစိုက်ကက်စပါစကီစိုက်ဘာလူမျိုးရေးကုမ္ပဏီရဲ့ထုတ်ပြန်တွေကိုဖယ်ရှားဖို့ညွှန်ကြားထားပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ကအမေရိကန်ဟာသူ့အစိုးရကိုဖြုတ်ချဖို့ကြံနေတယ်လို့စွပ်စွဲတာကိုအမေရိကန်တန်မတ်ကြီးကအပြင်းထန်တုံ့ပြန်ပြောဆိုပါတယ်။ဒီသတင်းတွေအပအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမှာခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ရေကန်မီနေကပြဿနာဟာဒေသတွင်းမတိမငြိမ်ဖြစ်စေတဲ့အကြောင်းတစ်ခုဖြစ်လာနေပြီလို့ကုလအတွင်းမှူးချုပ်ကသတိပေးလိုက်ပါတယ
် Nearly 125,000 people victims of unbearable suffering and desperation
ကုလအတွင်းမှူးချုပ် Mr. Guterres ကပြောကြားသွားတာပါဒီအကြောင်းနဲ့အတူရခိုင်ဒေသအရေးကိစ္စနဲ့ပတ်သက်ပြီးလဲဇက်တိုက်တင်ဆက်သွားဖို့ရှိပါတယ်အခုတော့ကြာသာပတင်းနေမနေခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုကြော်ကြော်သိန်းနဲ့ဦးကျော်စံသာတို့ပြောပြပေးပါအောင်ဗျာ
သူတို့ခေါ်အားဖြင့်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တောင်ပေါင်းများစွာဥယျာဉ်ဆွန့်ထွက်ပြေးရတာကိုလူမျိုးတုံးရှင်းလင်းတဲ့လူရဲ့အဖြစ်ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ကဗိုလ်ဒူးနေမှာပြောလိုက်ပါတယ်။သူဆိုအားဖြင့်ရိုဟင်ဂျာလူဦးရေရဲ့သုံးဖို့တပုံနိုင်ငံကနေထွက်ပြေးနေရတာကိုဖော်ပြဖို့ပိုပြီးကောင်းတဲ့ဝေါ်ဟာရရှာနိုင်ပါသလားလို့ဒါနဲ့ပတ်သက်ပြီးမေးတဲ့သတင်းတော့ကိုအတွင်မှုချုပ်ကပြန်ပြီးမေးခွန်းထုတ်ခဲ့တာပါ။မြန်မာအာဏာပိုင်တွေအနေနဲ့စစ်ရေးအရာလှုပ်ဆောင်နေတာကိုရဆိုင်ဖို့အကြမ်းဖက်လူရဲတွေကိုအဆုံးသတ်ဖို့တရားဥပဒေစိုးမိုးရေးကိုထိန်းသိမ်းဖို့နဲ့နိုင်ငံကနေထွက်သွားရောက်သူတွေအားလုံးပြန်လာခွင့်ကိုအတိမတ်ပြုဖို့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှဗိုလ်ဒူးနေကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မစ္စတာဂူဒရက်စ်ကပြောသွားပါတယ်။အထွေမှုချုပ်ကရခိုင်အရေးသတင်းစာရှင်းလင်းပွဲလုပ်တဲ့တရက်ထဲမှာပဲလူညွေးကောင်စီဘက်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ထုတ်ပြန်ချက်တစ်စောင်ထွက်လာပါတယ်။မြန်မာလူညွေးတပ်ဖွဲ့တွေကတံပြန်စစ်ဆင်ရေးလုပ်တာမှာအကြမ်းဖက်အခြေအနေတွေပေါ်ပေါက်လာတဲ့ပုံစံရည်နဲ့ကြောင်းအဖောက်ဝင်15နိုင်ငံပါလူညွေးကောင်စီရဲ့ဥက္ကဋ္ဌအီသီယိုးပီးယားနိုင်ငံဆိုင်ရာတာမတ်အီသီယိုးပီးယားနိုင်ငံတာမတ်ကြီးထိကတူအလီမူကပြောပါတယ်။ကံပြင်းနယ်မှာအကြမ်းဖက်လူရဲတွေကိုချက်ချင်းအဆုံးသတ်ဖို့တင်းမောင်မှုကိုလျှော့ချဖို့တရားဥပဒေစိုးမိုးရေးပြန်ထူထောင်ဖို့အရက်သားတွေကိုအကောက်အွယ်ပေးဖို့လူမှုစည်းဝေးအခြေအနေတွေပုံမှန်အတိုင်းပြန်ထူထောင်ဖို့နဲ့ဒုက္ခသည်ပြဿနာကိုဖြေရှင်းဖို့လူမျိုးရေးကောင်စီအဖွဲ့ဝင်တွေကတောင်းဆိုကြတယ်လို့အီသီယိုးပီးယားတာမတ်ကြီးကပြောပါတယ
်။ကံပြင်းနယ်မှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာစက်တင်ဘာ19ရက်နေ့မှာနိုင်ငံတော်ကိုမင်ကွန်းပြောကြားမှာဖြစ်တယ်လို့ဘလူးနေကနေပြီးတော့နိုင်ငံတော်သမ္မတအိမ်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတရုံးပြောခွင့်ရဦးစောထေကပြောကြားသွားပါတယ်။အဲဒီခဏကိုတရုတ်သတင်းရေးဘုတ်အတွက်ပြည်တွင်းပြည်ပမီဒီယာအစွန်အလင်းကိုစတင်ဖိတ်ကြားနေပြီလို့ဆိုပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကသူတို့အခေါ်ရိုဟင်ဂျာဒုက္ခသည်တွေသိမ်းနှံချီထွက်ပြေးနေရတဲ့အချိန်အခုကျင်းပနေတဲ့82ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်မတက်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်နေရတဲ့ပတ်သက်ပြီးသမ္မတရုံးပြောခွင့်ရဦးစောထေကတုံ့ပြန်ပြောကြားရင်းအခုလိုကြေညာသွားတာဖြစ်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကတော့မြန်မာနိုင်ငံကိုယ်စားလှယ်အဖွဲ့ကိုဒုတိယသမ္မတဟန်နရီဘန်တီဦးဆောင်တရားမှာဖြစ်ပြီးစက်တင်ဘာ20ရက်နေ့မှာအထွေထွေညီလာခံမှာမင်ကွန်းပြောကြားပါလိမ့်မယ်။မနှစ်ကကျင်းပတဲ့82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံတုန်းကတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တရားမင်ကွန်းပြောကြားခဲ့တာပါ။အခုနှစ်မှာလည်းဒေါအောင်ဆန်းစုကြည်ကိုယ်တိုင်တရားဖို့မူလကစီစဉ်ထားကနေရခိုင်ပြည်မှာတကြော့ပြန်ဖြစ်လာတဲ့ပဋိပက္ခအပေါ်အခြေခံပြီးတိုင်းပြည်တွင်းလုံခြုံရေးအခြေအနေကိုစိုးရိမ်တဲ့အတွက်အနာဂတ်မှအထွေထွေညီလာခံတက်မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ရတာလည်းဖြစ်ပါတယ
်။ရုရှားနိုင်ငံမော်စကိုမြို့တော်ခြေဆိုင်စိုက်ဘာလုံခြုံရေးကုမ္ပဏီကက်စပါစကီလက်ပြထုတ်ကုန်တွေနဲ့ဝန်ဆောင်မှုတွေအားလုံးကိုဖယ်ရှားပစ်ဖို့အမေရိကန်လုံခြုံရေးတာဝန်ရှိသူတွေကအမေရိကန်အစိုးရဌာနတွေကိုညွှန်ကြားထားပါတယ်။အမေရိကန်လုံခြုံရေးဌာန DHS ယာယီဝန်ကြီးအယ်လင်ထူးကဗိုလ်ဒူးနေမှာအဲ့ဒီညွှန်ကြားချက်ကိုထုတ်ပြန်တာဖြစ်ပြီးရပ်ပေါင်း90အတွင်လိုက်နာဆောင်ရွက်ရမှာပါ Federal ဆိုရရဲ့သတင်းအချက်လက်ဤပညာစနစ်ထဲမှာ Kaspersky ထုတ်ကုန်တွေကိုအသုံးပြုတာကြောင့်သတင်းအချက်လက်လုံခြုံရေး Andre ရှိလာတဲ့ပေါ်အခြေခံပြီးအခုလိုလှုပ်ဆောင်တာလို့ DHS ထုတ်ပြန်ချက်မှာပြောထားပါတယ်အဓိကဆိုရင်ချက်တွေကတော့ Kaspersky ကုမ္ပဏီတာဝန်ရှိသူတွေနဲ့ Russia ထောက်လန်းရေးတွေတခြားဆိုရဌာနတွေအကြအဆက်ဆက်ရှိနေတာပဲဖြစ်တယ်လို့ DHS ကပြောပါတယ်တချို့လုပ်ငန်းတွေအတွက် Russia ကိုအကူအညီပေးရဆိုတာ Kaspersky ကုမ္ပဏီကတက်ခါတလဲလဲညင်ထားပါတယ်
အမေရိကန်ပြည်ထောင်စုဖလော်ရီဒါကျွန်းစုတွေမှာအမမုန်တိုင်းကြောင့်ပိတ်မိနေသူတွေ လူအရေးပေါ်လူသားတွေပြည်တွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေရှာဖွေနေကြပါတယ်။ပြည်သူနဲ့ဗြိတိန်တို့အားလည်းဆူဒိုပိုင်ဂရူပင်းတွေကဟာရီကိန်းဒန်သင်သူတွေကိုတိုးမြှင့်ကူညီဖို့ပြောဆိုထားပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခွန်ကတော့စိန့်မာတင်နဲ့စိန့်ဘက်သလမီကျွန်းတွေကိုသွားရောက်နေပါတယ်။ပြင်သစ်စီကအကူအညီအလုံးလောက်မပေးဘူးဆိုပြီးဒေါသဖြစ်နေကြတဲ့ဂွာဒီလူးပကျွန်းကိုသွားရောက်ခဲ့ပြီးတရက်အကြာမှာအခုကျွန်းကျွန်းကိုပြင်သစ်သမ္မတရောက်ရှိနေတာဖြစ်ပါတယ်။ဗြိတိန်နိုင်ငံသားဝန်ကြီးဘော်ရစ်ဂျွန်ဆန်ကလည်းအန်ဂူလာနဲ့ British Virgin Island ကိုရောက်ရှိနေပါတယ်။ဒီကျွန်းတွေဟာ Hurricane Irma အင်အားအကြီးဆုံးအဆင့်၅နဲ့တိုက်ခိုက်ခြင်းခံခဲ့ရတဲ့နေရာတွေဖြစ်ပါတယ်။ကုလသမဂ္ဂကလည်းမုန်တိုင်းပြင်းကျွန်းတို့ကိုစာနာရေးခါတွေကယ်ဆယ်ရေးပစ္စည်းတွေလေရင်နဲ့ပေးပို့နေပါတယ်။ Hurricane Irma ကြောင့် Caribbean ဒေသမှာလူပေါင်း39ဦးသေဆုံးခဲ့ရပြီး American ပြည်ထောင်စုမှာသေဆုံးသူ24ဦးရှိခဲ့ပါတယ
်။UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ကလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ကြာသပတေးမနေ့ဖက်သတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘောဒီးယားအစိုးရကိုဖျောက်ချဖို့ကြိုးစားနေတယ်ဆိုတဲ့ဝန်ကြီးချုပ်ဟွန်ဆန်ရဲ့စွပ်စွဲချက်တွေကိုကမ္ဘောဒီးယားနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကအပြင်းထန်တုံ့ပြန်ပြီးစွပ်စွဲချက်တွေဟာမမှန်ဘူး၊မှားယွင်းလွဲချော်တယ်၊အခြေအမြစ်မရှိဘူးဆိုပြီးပြောပါတယ်။ကမ္ဘောဒီးယားတပ်ခံကောင်းဆောင်ကမ်ဆိုခါကိုအစိုးရကစက်တင်ဘာလ3ရက်နေ့မှာဖမ်းလိုက်ပြီးတရင်နှစ်ပတ်တောင်မရှိသေးတဲ့အင်္ဂါနေ့မှာအမေရိကန်သံတမန်ကြီးဝီလျံဟိုက်ကလည်းပြောတာပါ။ဝန်ကြီးချုပ်ဟွန်ဆန်စီကနေအာဏာလူယူဖို့အမေရိကန်နဲ့ပေါင်းပြီးကြံစီတယ်လို့ကမ်ဆိုခါကိုဆွဆွဲပြီးတော့နိုင်ငံတော်ပုံကမှုဆွဲချက်နဲ့ဖမ်းလိုက်တာပါ။နောက်နေ့ကျင်းပမယ့်ထူထူရွေးကောက်ပွဲမတိုင်ခင်အမေရိကန်ကိုတိုက်ခိုက်ပြောဆိုတာတွေအတိုက်ခံတွေနဲ့သတင်းမီဒီယာတွေပေါ်နှစ်ကွတာတွေကိုဝန်ကြီးချုပ်ဟွန်ဆန်ကပို့လောက်လာနေတာပါ။ခမာဒီခေါင်းဆောင်ဟောင်းတူဦးဖြစ်တဲ့မစ္စတာဟွန်ဆန်ကမ္ဘောဒီးယားကိုအုပ်ချုပ်လာတာနှစ်30ကျော်ပါပြီ။
တူရကီအစိုးရအနေနဲ့ရုရှားစီက S-400 ဒုံးကျည်ကာကွယ်ရေးလက်နက်ဝယ်ယူဖို့ဆုံးဖြတ်တဲ့အတွက်အမေရိကန်ကဆိုရင်မကင်းဖြစ်တဲ့ကိစ္စကိုတူရကီသမ္မတရစ်ဆပ်တိုင်ယပ်အဒိုဝန်ကပယ်ချလိုက်ပါတယ်။သူတို့လုံခြုံရေးအတွက်သူတို့လုပ်စရာရှိတာလုပ်နေတာအမေရိကန်ဆိုရင်လို့ဆိုင်ငံ့စရာမလိုဘူးလို့အနာရအေကီပါတီအရာရှိတွေကမင်ကွန်းပြောကြားမှာဝန်ကြီးချုပ်ကထည့်သွင်းပြောကြားသွားပါတယ်။ဒေါ်လာသန်းထောင်ပေါင်းများစွာတန်ဖိုးရှိတဲ့ဒီလက်နက်ဝယ်ယူမှုကနိုကယူရင်းနေပြီးသားအမေရိကန်တူရကီဆက်ဆံရေးအပေါ်နောက်ထပ်ထွန်းနှက်မှုကြီးတစ်ရပ်ဖြစ်ပါတယ်။အမေရိကန်ကတော့ဒီအယောင်ဝယ်မဖြစ်အောင်လက်နက်ချီစူးစမ်းဆွဲဆောင်နေကြတာပါ။မိမိတို့အနေနဲ့ဒီလက်နက်တွေကိုဝယ်ယူမဲ့ကိစ္စဆိုရင်ကြောင်းနေတိုစီကဒုံးကြီးစနစ်ကတူရကီကာကွယ်ရေးအတွက်ပုံမစင်လျော်မဲ့ဖြစ်ကြောင်းတူရကီကိုပြောကြားခဲ့တယ်လို့အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရဂျွန်နီမိုက်ခဲလ်ကကြေညာချက်မှာဖော်ပြထားပါတယ်။တူရကီနိုင်ငံရဲ့နေတိုမဟာမိတ်တွေကတော့အဖွဲ့ဝင်နိုင်ငံအားလုံးရဲ့လက်နက်တွေဟာတစ်ခုနဲ့တစ်ခုအောင်းဝင်းခွင့်ကြရှိရမှာဖြစ်တဲ့အတွက်ရုရှားစီကတူရကီဝယ်ယူမဲ့ကိစ္စဟာသတ်မှတ်ချက်နဲ့မညီဘူးလို့သတိပေးထားပါတယ်။
အီရန်နိုင်ငံနဲ့ကမ္ဘာ့အရာကြီးနိုင်ငံတွေကြားချုပ်ဆိုထားတဲ့နျူကလ িয়ার ရေးသဘောတူစာချုပ်ကနေမထွက်ဖို့နျူကလ িয়ার မပြန့်ပွားရေးဆိုင်ရာကျွမ်းကျင်သူ80ကျော်ကသမ္မတထရမ့်အစိုးရကိုတိုက်တွန်းလိုက်ပါတယ်။အဲဒီသဘောတူညီချက်ကအီရန်ရဲ့နျူကလ িয়ার လက်နက်ထုတ်လို့ရအစီအစဉ်ကိုရပ်သွားအောင်လုပ်ထားတာပါ။2016ခုနှစ်ဇန်နဝါရီလကစပြီးအသက်ဝင်တဲ့သဘောတူစာချုပ်ဟာအီရန်ရဲ့နျူကလ িয়ার အစီအစဉ်ကြောင့်ရှိခဲ့တဲ့အန်ဒရယ်တွေတိတိတသာရော့သွားတယ်၊ဘယ်တော့မှမရှိဘူးတဲ့စောင့်ကြည့်တာနဲ့ပွင့်လင်းမြင်သာရဲ့လူဆောင်ချက်တွေပါတာကြောင့်နျူကလ িয়ার လက်နက်ထုတ်ဖို့အနာဂတ်မှာအီရန်ရဲ့ဘယ်လိုကြိုးပမ်းချက်မျိုးမဆိုနောက်ဆုံးလျှို့ဝှက်လုပ်တာပဲဖြစ်ပါစေချက်ချင်းသိနိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။အဲဒီလူတွေထဲမှာပညာရှင်တွေအမေရိကန်နိုင်ငံသားရဲ့ဌာနကတာဝန်ရှိသူဟောင်းတွေစသဖြင့်ပါဝင်ပါတယ်
။2024နွေရာသီအိုလံပစ်ပွဲတော်ကိုပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပပြီး2028အိုလံပစ်ကိုတော့အမေရိကန်ပြည်ထောင်စု Los Angeles မြို့မှာကျင်းပပြုလုပ်မယ်လို့ပီရူးနိုင်ငံရှိသူတို့ဌာနချုပ်မှာမဲခွဲဆုံးဖြတ်ပြီးတဲ့နောက်နိုင်ငံတကာအိုလံပစ်ကော်မတီ IOC ကကြေညာလိုက်ပါတယ်။2024အိုလံပစ်ဟာပါရီမြို့တော်မှာ1924ကျင်းပခဲ့ပြီးတာနှစ်တရာပြည့်ဖြစ်ပြီးပါရီမြို့တော်အဖို့သုံးကြိမ်မြောက်လက်ခံကျင်းပခွင့်ရတာလည်းဖြစ်ပါတယ
်။ကျားသားပင်းနေမနဲ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးကျော်စံသားတို့ပြောပြခဲ့ကြတာပါ။ဗီဒီယိုကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို bamis.voanews.com internet ဆာမျက်နှာကရော VO ရဲ့ Facebook ဆာမျက်နှာမှာပါအခုပဲတိုက်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာ။အခုကစားလို့ရခိုင်ပြည်ပခန်းနဲ့ဆိုင်တဲ့သတင်းတွေတင်ဆက်သွားပါမယ်။ ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာဟာဒေသတွင်းမတည်မငြိမ်ဖြစ်စေတဲ့အကြောင်းအရာတစ်ခုဖြစ်လာနေပြီလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသတိပေးပြောကြားပါတယ်။အကြမ်းဖက်တန်တရားအဆုံးသတ်အောင်လုပ်ဖို့မြန်မာအာဏာပိုင်တွေကိုတိုက်တွန်းသလိုနိုင်ငံတကာအသိုင်းအဝိုင်းကလည်းအခိုင်အမာကြိုးပမ်းလှုပ်ဆောင်ဖို့ကိုလည်းတိုက်တွန်းပါတယ်။ကိုကျော်ကျော်သိန်းကအပြည့်စုံပြောပြမှာပါ။
ရခိုင်ပြည်နယ်ကလုံခြုံရေးလူသားပေးဒုက္ခအခြေအနေနဲ့လူခွင့်ရေးအခြေအနေတွေအပေါ်အထူးပဲစိုးရိမ်နေကြောင်းနဲ့အဲ့ဒီပြည်နယ်မှာခွဲခြားဆက်ဆံမှုမျှော်လင့်ချက်ကင်းမဲ့မှုနဲ့အလွန်အမင်းဆင်းရဲမွဲတမှုတွေတမိုင်းကြောင်းနဲ့ချီပြီးရှည်လျားစွာဖြစ်ခဲ့တာကိုမိမိတို့အနေနဲ့ကောင်းကောင်းသတိပြုမိပါတယ်လို့အတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ကပြောပါတယ်။စက်တင်ဘာလ23ရက်ဗူဒူးနေ့ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ရခိုင်ပြည်နယ်ကလက်ရှိအခြေအနေတွေနဲ့ပတ်သက်လို့သတင်းထုတ်တွေကိုပြောဆိုရမှာဒေသတွင်မတည်မငြိမ်ဖြစ်စေတဲ့အကြောင်းတစ်ခုဖြစ်နေပြီဆိုတာကိုလည်းထည့်သွင်းသတိပေးသွားတာပါ။
Nearly 125,000 people, victims of unbearable suffering and desperation.
မကန်စားနိုင်လောက်တဲ့ဘေးဒုက္ခတွေ၊စိုးရိမ်ကြောက်ရွံ့မှုတွေရဲ့ဒဏ်ကိုခံရသူလူပေါင်း 32,500 နီးပါးဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေကြရပါတယ်။အကြမ်းဖက်ဖြစ်ရတွေကနေထွက်ပြေးဖို့ကြိုးစားသူအများအပြားအသက်ဆုံးရှုံးခဲ့ကြပါတယ်။ရိုဟင်ဂျာတွေရဲ့ဇောရကတဲ့ပြောဆိုမှုတွေနဲ့မဖြေရှင်းရသေးတဲ့ပန်ကြားချက်တွေကျွန်တော်တို့ပေါ်တက်ရောက်မှုရှိနေတာသိကိုကြာလွန်တော့ပါပြီ။ဒါဟာဒေတာတွေမတီမငြိမ်ဖြစ်မှုမှာညှင်းပယ်လို့မရတဲ့အကြောင်းတစ်ခုဖြစ်လာနေပါပြီ
။ထွက်ပြေးသွားတယ်ဆိုတဲ့လူကြီးတွေဟာအခုဆိုရင်38,000နီးပါးရှိသွားပြီလို့လည်းမစ္စတာဂူတာရက်စ်ကဆိုပါတယ်။ဒီချင်းတွေနဲ့ပတ်သက်ပြီးသူ့ရဲ့အထူးစိုးရိမ်ချက်ကိုဖော်ပြထားတဲ့စာတစောင်းကိုသိမကြသေးခင်ကပဲအတွင်မှုချုပ်ကလူညုံရေးကောင်စီဥက္ကဋ္ဌစီကိုပေးပို့ထားတာပါ။အဲ့ဒီစာထဲမှာအကြမ်းဖက်အခြေအနေအဆုံးသတ်စီဖို့နဲ့အခြေခံအကြောင်းတရားတွေကိုဖြေရှင်းဖို့လှုံ့ဆော်ရမယ့်အဆင့်အမျိုးမျိုးကိုအဆိုပြုတင်ပြခဲ့တယ်လို့မစ္စတာဂူတာရက်စ်ကသတင်းထုတ်တွေကိုပြောပါတယ်။တစ်ဆက်တည်းမှာပဲနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လှုံ့ဆော်ရမှာကိုလည်းပြောသွားပါတယ်
။ The international community must undertake concerted efforts to prevent any further escalation.
အခြေအနေတွေနောက်ထပ်အရှိန်မြင့်လာမှာကိုတားဆီးဖို့နဲ့ပြည်ပြည်စုံနဲ့အဖြေတစ်ခုကိုရဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အားလုံးပူးပေါင်းပြီးကြိုးပမ်းလှုံ့ဆော်ကြရပါမယ်
။တကယ်ကတော့ရခိုင်ပြည်နယ်ကဖြစ်ရတဲ့အပေါ်မှာကုလသမဂ္ဂနဲ့ကမ္ဘာနိုင်ငံအများအပြားကမြန်မာနဲ့မြန်မာဆွေရအပါအဝင်မြန်မာလူလူအများစုကမြန်မာကြားမှာအကြီးအကျယ်ကိုကွာဟနေတာပါဒီအချိန်ဒီအောက်မှာပဲမြန်မာဆွေရကိုလည်းမစ္စတာဂူဒရက်စ်ကတိုက်တွန်းပြောဆိုသွားပါသေးတယ
် And the authorities in Myanmar must take determined action to put an end to this vicious cycle of violence and to provide security
ဆွေရတဲ့အကြမ်းဖက်တန်တရားအဆုံးသတ်စေဖို့လုံခြုံရေးပေးဖို့နဲ့လိုအပ်နေသူတွေအားလုံးကိုအကူအညီပေးဖို့မြန်မာအာဏာပိုင်တွေအနေနဲ့အခိုင်အမာလှုပ်ဆောင်ရပါမယ်အသက်ကယ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မှထားပဲခွင့်ပြုဖို့သူတို့ကိုကျွန်တော်တို့တိုက်တွန်းပါတယ
်လက်ရှိအချက်တည်းရဲ့အခြေခံအကြောင်းရင်းတွေလို့သူယူဆတဲ့ကိစ္စတွေကိုဂိုင်းတွေဖြေရှင်းဖို့လဲမစ္စတာဂူဒရက်စ်ကထည့်ပြောသွားပါသေးတယ်အဲ့ဒီအကြောင်းရင်းတွေထဲမှာရခိုင်ပြည်နယ်ကမွတ်စလင်တွေကိုနိုင်ငံသားအဖြစ်အသိအမှတ်ပြုတာဒါမှမဟုတ်လဲအနေအဆုံးအဆင့်လက်ရှိအချိန်မှာလွတ်လပ်စွာသွားလာခွင့်အလုပ်အကိုင်းပညာရေးနဲ့ကျန်းမာရေးဝန်ဆောင်မှုတွေရဖို့အတွက်တရားဥပဒေနဲ့အညီလှုံ့ဆော်ရမယ်လို့ပြောပါတယ်သူပြောသွားတဲ့မူရင်းအတိုင်းအရ Arrogant Rohingya Salvation Army အဖွဲ့ရဲ့တိုက်ခိုက်မှုတွေကိုသူ့အနေနဲ့ပြစ်တင်ရှုတ်ချထားပေမဲ့မြန်မာလူမျိုးရင်းတပ်ဖွဲ့တွေကခွဲခြားတတ်မှတ်မှုမရှိတိုက်ခိုက်တယ်ဆိုတဲ့သတင်းတွေကိုလည်းမပြတ်ရနေတယ်လို့ Mr. Guthrie's ကထည့်ပြောသွားပါတယ်ဒီတိုက်ခိုက်မှုတွေဟာအစွန်းရောက်ဝါရပိုးပြီးတိုးလာတဲ့အခြေအနေကိုသာရောက်စေမယ်လို့လည်းဆိုပါတယ်အဆုံးသတ်မှာတော့ Covenant Commission ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့တိုက်တွန်းသလိုထွက်ပြေးသွားတယ်လို့ဆိုသူတွေကိုဘင်္ဂလားဒေ့ရှ်ကလက်ခံထားတဲ့အပေါ်လဲကျေးဇူးတင်စကားပြောသွားပါတယ်။မြန်မာအစိုးရကတော့ ERC အဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ထားတယ်လို့ UN ကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖို့ဆောင်ရွက်ဖို့ကော်မတီတရက်ကိုလည်းစက်တင်ဘာလ12ရက်နေ့ကပဲဖွဲ့စည်းခဲ့ပါတယ်။ရခိုင်ရေးနဲ့ပတ်သက်ပြီးကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ကသတင်းထုတ်တွေကိုပြောဆိုတဲ့တနေ့ထဲမှာပဲကုလသမဂ္ဂလူမျိုးရေးကောင်စီမှလည်းဆွေးနွေးခဲ့ကြပြီးအကြမ်းဖက်အခြေအနေတွေပေါ်ပြစ်တင်ရှုတ်ချကြောင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ကိုကျော်ကျော်သိန်းပြောပြသွားတာပါကုလသမဂ္ဂလူမျိုးရေးကောင်စီမှာရခိုင်ပြည်နယ်ပြည်ပကရေးနယ်ပတ်သက်လို့တကပိတ်ဆွေးနွေးခဲ့ရမှာလက်ရှိဖြစ်နေတဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့လူသားချင်းစာနာမှုအထောက်အကူတွေပေးအပ်ဖို့ဆိုတဲ့ကိုဖီအာနန်အကြံဖေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုအကောင့်ထည့်ဖော်ဖို့တိုက်တွန်းတဲ့ကြေညာချက်ကိုထုတ်ပြန်ခဲ့တာပါဒါဟာ6နှစ်အတွင်းပထမအဦးဆုံးအကြိမ်ထုတ်ပြန်တဲ့ကြေညာချက်ဖြစ်ပါတယ်အပြည့်စုံကိုဒေါ်လလတန်းကပြောပြမှာပါ
ရခိုင်ပြည်နယ်ပြည်ပကအခြေအနေဆွေးရွားလာမှုကြောင့်လုံခြုံရေးကောင်စီရဲ့အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဗြိတိန်နဲ့ဆွီဒန်တို့ရဲ့တောင်းဆိုချက်အရလုံခြုံရေးကောင်စီကဗိုလ်ထုနှစ်ကတကပိတ်စီဝေပဲကျင်းပခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်ရေးနဲ့ပတ်သက်လို့လွန်စွာစိုးရိမ်မကင်းဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။လ ုံချုံရေးကောင်စီရဲ့အလှည့်ကြဥက္ကဋ္ဌအီသီယိုးပီးယားနိုင်ငံကတဂက်ဒါအလမူကဆွေးနွေးပွဲအပြီးသတင်းတောက်တွေကိုကြီးညာချက်နဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ
် The members of the Security Council expressed deep concern about the situation in the Rakhine state acknowledging the initial
လုံချုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့လွန်စွာဆိုးရိမ်မကင်းဖြစ်ကြပါတယ်ဩဂုတ်လ25ရက်နေ့ကမြန်မာလုံခြုံရေးတပ်သားတွေတိုက်ခိုက်ခံရတာကိုသိရှိရတဲ့အတွက်ဒီတိုက်ခိုက်မှုကြောင့်နောက်ဆက်တွဲအကြမ်းဖက်မှုဖြစ်ပွားတာကြောင့်လူပေါင်း 3,900 ကျော်အိုးအိမ်မဲ့ဖြစ်ရပါတယ်။လုံခြုံရေးနယ်မြေရှင်းလင်းမှုတွေအတွင်းအင်အားအလွန်အကျွံအသုံးပြုခဲ့တဲ့သတင်းတွေနဲ့ပတ်သက်လို့လုံခြုံရေးကောင်စီအဖွဲ့ဝင်တွေအနေနဲ့စိုးရိမ်မကင်းဖြစ်တဲ့အတွက်ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေချက်ချင်းအဆုံးသတ်ဖို့တရားဥပဒေစိုးမိုးရေးပြန်လည်ချမှတ်ဖို့အရသားတွေကိုအကာအကွယ်ပေးဖို့လူမှုရေးစီးပွားရေးတာမန်အခြေအနေပြန်ရောက်စေဖို့နဲ့ဒုက္ခသည်ပြဿနာကိုဖြေရှင်းဖို့တိုက်တွန်းပါတယ်
။ပြီးခဲ့တဲ့သတင်းပတ်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နေနဲ့အိုးအိမ်မဲ့ဖြစ်နေကြသူတွေကိုမခွဲခြားပဲအထောက်အကူပေးနေတယ်ဆိုတဲ့ပြောကြားချက်ကိုလည်းလုံခြုံရေးကောင်စီကကြိုဆိုလိုက်ပြီးကြေညာချက်မှအခုလိုတိုက်တွန်းခဲ့တယ်လို့လုံခြုံရေးကောင်စီဥက္ကဋ္ဌကပြောပါတယ်
။ They called on the government of Myanmar to fulfill these commitments.facilitate humanitarian assistance to those in need in Rakhine state
မြန်မာဆိုရကလူသားချင်းစာနာမှုအထောက်အကူကိုအိုးအိမ်မဲ့ဖြစ်နေကြသူအားလုံးကိုခွဲခြားမှုမရှိဘဲတပြေးညီအကူအညီပေးဖို့ပေးထားတဲ့ဂရီတွေကိုလုံခြုံရေးကောင်စီကထောက်ပြပြီးမြန်မာဆိုရအနေနဲ့ဒီဂရီကိုအကောင့်ထဲပို့ဖို့ရခိုင်ပြည်နယ်မှာလိုအပ်နေသူတွေအတွက်အထောက်အကူတွေပေးနိုင်အောင်လှုပ်ဆောင်ဖို့နဲ့လူသားချင်းစာနာမှုအထောက်အကူပေးနေကြသူတွေရဲ့လုံခြုံရေးကိုအာမခံချက်ပေးဖို့အပြင်ပြစ်ပခဖြစ်နေတဲ့ဒေသတွေမှာပူးပေါင်းဆောင်ရွက်မှုအခြေအတင်ဆွေးနွေးမှုကိုထောက်ခံအားပေးဖို့တိုက်တွန်းပါတယ်
။ဒါအပြင်အထွေးမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အချံပေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုလည်းအကောင့်ထဲပေါ်ဖို့နဲ့မြန်မာအစိုးရကစက်တင်ဘာလ10ရက်နေ့ကဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီကိုလည်းလုံခြုံရေးကောင်စီကကြိုဆိုလိုက်ပြီးအကြံပြုချက်များကိုလက်တွေ့အကောင့်ထဲပို့ဖို့တိုက်တွန်းလိုက်ပါတယ
် They agreed on the importance of a long-term solution to the situation in Rakhine and called for implementation
ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ရေရှည်အဖြေရှာဖို့နဲ့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင့်ထဲပို့ဖို့လဲတိုက်တွန်းပါတယ်ဒါအပြင်ဒီအကြံပေးချက်ကိုအကောင့်ထဲပို့ဖို့မြန်မာအစိုးရကပထမခြေလှမ်းအဖြစ်ရခိုင်အကြံပေးကော်မရှင်ဆိုင်ရာဝန်ကြီးအဆင့်အဖွဲ့ကိုဖွဲ့စည်းခဲ့တာကိုလည်းကြိုဆိုပါရစေ။အကြံပေးချက်တွေကိုအကောင့်ထဲပို့ရမှာနိုင်ငံတကာလူ့အဖွဲ့အစည်းကမြန်မာအစိုးရကိုအကူအညီပေးဖို့အစဉ်အသင့်ရှိတဲ့အကြောင်းလဲလုံခြုံရေးကောင်စီကအတည်ပြုပါရစေ
။မြန်မာနိုင်ငံနဲ့ပတ်သက်လို့အခုလိုလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးတို့ကသဘောတူညီညာချက်ထုတ်ပြန်တာဟာ၉နှစ်တာအတွင်းပထမဦးဆုံးချိန်ဖြစ်တယ်လို့စီဝေးပွဲခေါ်ယူဖို့တိုက်တွန်းခဲ့တဲ့ဗြိတိန်သမ္မတကြီးမက်သျူးရိုက်ခော့ဖ်ကသတင်းတောက်တွေကိုပြောခဲ့ပါတယ
် First time in 9 years that the Security Council has agreed on this particular issue on Burma
မြန်မာနိုင်ငံနဲ့ပတ်သက်လို့၉နှစ်တာကာလအတွင်းဒါဟာပထမဆုံးချိန်လုံခြုံရေးကောင်စီကအခုလိုသဘောတူပြီးကြေညာချက်ထုတ်ပြန်လိုက်တာပဲဖြစ်ပါတယ်ရခိုင်ပြည်နယ်မှာဆိုးရွားနေတဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုမှာလုံခြုံရေးကောင်စီကတညစ်တညွတ်ထဲရပ်တည်ခဲ့ကြတာဖြစ်ပါတယ်
ဒါအပြင်လုံခြုံရေးကောင်စီထုတ်ပြန်တဲ့ကြေညာချက်ဟာရခိုင်အရေးစိုးရိမ်မကင်းဖြစ်သူတွေရဲ့သဘောထားစန္ဒ၃ချက်စလုံးကိုခြုံငုံပါဝင်တဲ့အတွက်လဲကျေနပ်မိတယ်လို့သမ္မတကြီးရိုက်ခော့ဖ်ကပြောပါတယ
် The press elements agreed today are an important first step they
ဒီနေ့ထုတ်ပြန်တဲ့ကြေညာချက်ဟာပထမခြေလှမ်းဖြစ်ပါတယ်လုံခြုံရေးကောင်စီကလူချင်းနဲ့အချက်၃ချက်စလုံးပါဝင်ပါတယ်ပထမကလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းရေးတွေကိုအားလုံးရပ်တန့်ဖို့ဒုတိယကလူဝတ်တဲ့နေရာတွေမှာလူသားချင်းစာနာမှုအကူအညီတွေရရှိစေဖို့တတိယကတော့မြန်မာအစိုးရအနေနဲ့ကိုဖီအန်နန်ကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင့်ထဲပို့ဖို့ဆိုတာတွေပဲဖြစ်ပါတယ်
။နောက်သတင်းပတ်မှာတော့တူရကီနိုင်ငံရဲ့တိုက်တွန်းချက်ရ OIC ကမြန်မာအရေးဆွေးနွေးဖို့ရှိပြီးထွေထွေညီလာခံအဖွဲ့ဝင်နိုင်ငံတွေနဲ့ဗြိတိန်နိုင်ငံဂျာယီဝင်ကြီးကဥဆောင်ပြီးဆွေးနွေးပွဲတရကျင်းပဖို့လည်းရှိတယ်လို့သမ္မတကြီးရိုက်ခော့ဖ်ကပြောခဲ့ပါတယ်ရှင်။
ဒေါ်ရသန်အပြည့်အစုံစူးစီးတင်ပြခဲ့တာပါ VOA American တန်ကကြာသာဝတ္တနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတစ်ခါလဲရခိုင်အရေးနဲ့ပတ်သက်လို့ဆက်ပြီးတင်ပြအောင်ပါရခိုင်ပြည်နယ်အတွင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကစက်တင်ဘာလ19ရက်လာမယ့်အင်္ဂါနေ့မှာနိုင်ငံတော်ကိုမိန့်ခွန်းပြောကြားမှာဖြစ်ကြောင်းဗိုလ်တုနေ့ကနေပြည်တော်နိုင်ငံတော်သမ္မတ အိန္ဒိယမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတမနာယုံပြောခွင့်ရသူဦးစောထီကပြောကြားပါတယ်အဲ့ဒီခန္ဓာကိုတက်ရောက်သတင်းယူဖို့ပြည်တွင်းပြည်ပကမီဒီယာအစုံလင်ကိုဖိတ်ကြားထားမှုတွေစတင်လှုပ်ဆောင်နေတယ်လို့ဆိုပါတယ်အပြည့်စုံကိုတော့ကိုစောဝင်းနှိုင်းကပြောပြမှာဖြစ်ပါတယ
်ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကသူတို့အခေါ်ရိုဟင်ဂျာဒုက္ခသည်တွေတိတ်နေချီထွက်ပြေးနေရတဲ့အခြေအခုကျင်းပနေတဲ့82ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်မတက်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်နေတာနဲ့ပတ်သက်လို့နိုင်ငံတော်သမရာယုံပြောခွင့်ရဦးစောထေကခြေပပြောကြားလိုက်တာဖြစ်ပါတယ်။တိုင်းပြည်အတွင်းဖြစ်ပေါ်နေတဲ့ရှုပ်ထွေးမှုတွေကြောင့်လုံခြုံရေးအခြေအနေတွေကိုစိုးရိမ်ရတဲ့အတွက်ဒေါက်ဆန်းစုကြည်ကိုယ်တိုင်ကုလသမဂ္ဂအထွေထွေညီလာခံကိုမတက်နိုင်ပေမဲ့လည်းကုလသမဂ္ဂမှာပြောကြားမဲ့စကားတွေအတိုင်းအတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့စက်တင်ဘာလ19ရက်နေ့မှာနိုင်ငံတော်ကိုမိန့်ခွန်းပြောကြားမှာဖြစ်ကြောင်းဦးစောထေကပြောပါတယ
်။ကျွန်တော်တို့ကအခုဖြစ်စဉ်ဖြစ်ရအမှန်တွေမှနိုင်လောက်ပါမယ်အဲ့အတွက်လည်းကျွန်တော်တို့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်နောက်ပတ်ထဲမှာကျွန်တော်တို့ speech ပြောပါမယ် speech ကပါလဲဆိုတော့ကျွန်တော်တို့ state of the junior သဘောမျိုးပေါ့နော်နိုင်ငံတော်ခြေပြမိန့်ခွန်းသဘောမျိုးကိုကျွန်တော်တို့အမျိုးသားပြန်လည်တည်ပြည့်နေညီညာရေးဆိုင်ရာမိန့်ခွန်းပြောမှာဖြစ်ပါတယ်ညီညာရေးကနေပြီးတော့အခုမီဒီယာတွေကိုပြောနေ19ရက်နေ့အဲ့အတွက်ကျွန်တော်တို့စီစဉ်ထားတယ်ဆိုတာဒီ speaker ပေါ့နော်ဖတ်ပြီးပြောဖို့လိုတယ်ဆိုကျွန်တော်တို့ပြောမယ်ဆိုတာဟိုသွားလဲကျွန်တော်တို့ပြောမှာဒီအတိုင်ပင်ခံပုဂ္ဂိုလ်ပြောတာပဲဒီမြန်မာနိုင်ငံကနေပြီးတော့လဲပြောမှာပဲ
ဒေါက်ဆန်းစုကြည်အနေနဲ့မိန့်ခွန်းကိုမြန်မာလိုတမျိုးတည်းပြောမလားဒါမှမဟုတ်အင်္ဂလိပ်လိုပါထည့်သွင်းပြောကြမလားဆိုတာကတော့မသေးကြသေးပါဘူးကုလသမဂ္ဂအထွေထွေညီလာခံကိုတော့မြန်မာအစိုးရကိုစားဒုသမရဟန်နရီဗန်တီယူဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်มาဖြစ်ပြီးစက်တင်ဘာလ20ရက်နေ့မှာအထွေထွေညီလာခံကိုမိန့်ခွန်းပြောကြားมาဖြစ်ပါတယ်။ဒေါက်ဆန်းစုကြည်တိုင်းပြည်ကိုမိန့်ခွန်းပြောကြားတဲ့အခါအနားမှာနိုင်ငံတကာကသတင်းဌာနကြီးတွေသတင်းလာယူနိုင်ရေးအတွက်မြန်မာနိုင်ငံသားရေးဌာနနဲ့ပြည်ချားရေးဝန်ကြီးဌာနတို့ပူးပေါင်းပြီးဖိတ်ကြားမှုတွေစတင်ဆောင်ရွက်နေပြီဖြစ်ကြောင်းလည်းဦးစောထေးကပြောပါတယ
်။အခါကြရင်ကျွန်တော်တို့မီဒီယာတွေလည်းဝင်ရောက်ခွင့်ပြုမှာပါ။အဲဒီမီဒီယာတွေဝင်ရောက်ခွင့်ပြုတဲ့အခါမှာကျွန်တော်တို့ဒီပသတင်းတောက်တွေအနေနဲ့သူတို့ဟိုပြပကနေလာပြီးတော့သတင်းယူနေဆိုရင်ကျွန်တော်ပြန်ကြိုင်းဝင်ဒီထောင်ကျွန်တော်တို့ဒီနေ့ပြောထားပါတယ်အဲ့မှာတကယ်လို့ဟိုဟိုမှာရှိတဲ့ခြေဆိုင်ဗျူရိုကနေပြီးတော့လာခြင်းနေဆိုရင်ဂျူဟိုဗီဇာတွေပါ၆ရက်ခါမှာခက်ခဲမှာဆိုတော့ကျွန်တော်တို့စီးရင်ပြီးကျွန်တော်နိုင်ငံကြိုင်းဝင်ဒီထောင်ကနေပြီးတော့ဟိုတန်ယုံတွေကိုပြောပြမှာဖြစ်ပါတယ်ဗီဇာမြန်မြန်ရအောင်အဲ့ဒီ opportunity အတွက်လာဖို့ကျွန်တော်ဖိတ်မှာဆိုအခုပြန်ကြိုင်းဝင်ကြီးတန်တာကိုကျွန်တော်ဖိတ်ခိုင်းတာ
ပါအခမ်းအနားမှာဒေါက်ဆန်းစုကြည်အနေနဲ့သတင်းတောက်တင်နဲ့အမေးဖြေလုံမလို့ဆိုတာကိုတော့တမရာယုံပြောခွင့်ရဦးစောထေးကထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူးမနေ့ကကျင်းပတဲ့82ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာဒေါက်ဆန်းစုကြည်တက်ရောက်မိန့်ခွန်းပြောကြားခဲ့ပါတယ်အခုနှစ်မှာလည်းဒေါက်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ဖို့မူလကစီစဉ်ထားရကရခိုင်ပြည်မှာတကြောပြန်ဖြစ်လာတဲ့ပဋိပက္ခတွေပေါ်အခြေခံပြီးတိုင်းပြည်အတွင်းလုံခြုံရေးအခြေအနေတွေစိုးရိမ်ရတဲ့အတွက်အနာကမအထွေထွေညီလာခံကိုတက်မဲ့အစီအစဉ်ကိုဖြစ်လိုက်တာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းအခြေအနေတွေအခုလိုဆိုးရွားလာတာဟာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းမှုနဲ့ကော်မရှင်ရဲ့တင်ပြချက်တွေအပေါ်အကြံဖက်အုပ်စုတွေဘက်ကမလိုလားတဲ့အတွက်ဖြစ်တယ်ဆိုတာအစိုးရအနေနဲ့စုံစမ်းသိရှိခဲ့ရတဲ့အကြောင်းဗုဒ္ဓနေ့ကကျင်းပတဲ့သတင်းသာရှင်းလင်းပွဲအတွင်းမှာဦးစောထေးကပြောပါတယ်။
ကျွန်တော်တို့ပြန်ကြည့်ရင်ဒီဩဂုတ်လ24ရက်နေ့မှာကိုဖီအာနန် report launch လုပ်တယ်သောနာရှင်လည်းမလုပ်တယ်အဲ25ရက်နေ့ညပါတော့အဲ25ရက်နေ့မနေ့24ရက်နေ့ညမှာစပြီးတော့ဖြစ်တယ်နေရာပေါင်း30ကျော်တိုက်တယ်တမားတစ်ချိန်တော့လည်းကျွန်တော်ပြန်ကြည့်လိုက်ရင်ကိုဗီယန်နန်ကော်မရှင်အကြံပေးဆိုင်ရာကော်မရှင်ကိုကျွန်တော်တို့က2016ဩဂုတ်လမှာဖွဲ့တယ်ဒီအကြံဖက်တိုက်ခိုက်မှုတွေကျွန်တော်တို့6နေရာကိုတိုက်ဖို့ကြိုးစားတယ်3နေရာအောင်နေတယ်အဲ့တိုက်ခိုက်မှုကဘယ်မှာဖြစ်လာဆိုအော်တိုဘာ6နေမှာဖြစ်တယ်အဲ့တော့ဒီကိုဗီယန်နန်ကော်မရှင်ဖွဲ့စည်းပြီးတော့ဆောင်ရွက်တဲ့အနေအထားပေါ်မှာအဲ့ဒီနေထောင်လက်မခံဖြစ်မလာဘောနော်တိုက်ခိုက်မှုတွေလုပ်တယ်ဆိုတော့ယူဆချက်ရှိပါတယ
်ကော်ဖီအနန်ကော်မရှင်ကတင်ပြထားတဲ့အကြံပြုချက်တွေအကောင့်ထဲပေါ်ဆောင်ရွက်ရေးအတွက်မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းလိုက်ကြောင်းသမရဦးထင်ကျော်ကစက်တင်ဘာလ12ရက်အင်္ဂါနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီကော်မရှင်မှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ချထားရေးဝန်ကြီးဒေါက်တာဝင်းမြအေးကဥက္ကဋ္ဌရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကပူတွဲဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဒုတိယဝန်ကြီးကဒုတိယဥက္ကဋ္ဌစသဖြင့်အသီးသီးတာဝန်ယူကြမှာဖြစ်ပြီးတခြားဌာနဆိုင်ရာအတော်များများကတာဝန်ရှိသူတွေလည်းအဖွဲ့ဝင်အဖြစ်ဆောင်ရွက်ကြမှာဖြစ်ပါတယ်။ကော်မတီမှာဥက္ကဋ္ဌအပါအဝင်စုစုပေါင်းအဖွဲ့ဝင်15ဦးပါဝင်ပါတယ်ခင်ဗျာ
။ကိုစောဝင်းလိုင်ရဲ့တင်ပြချက်ဖြစ်ပါတယ်ခင်ဗျာ။ VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ။အခုတော့ဆနပြပွဲတွေအကြောင်းကိုတင်ပြပါမယ်။ရခိုင်ရေးကင်တွယ်နေပုံနဲ့ပတ်သက်လို့မြန်မာအစိုးရကိုနော်ဝေအစိုးရကဖိအားပေးပြောဆိုဖို့ဗိုလ်ဒုနေကအော့စလိုမြို့မှာဆန္ဒပြတောင်းဆိုကြပါတယ်။ဆန္ဒပြသူတွေဟာတစ်ဖက်သက်သတင်းတွေပေါ်အခြေခံပြောဆိုနေတာကြောင့်နော်ဝေသတင်းဌာနတွေကိုသတင်းအချက်အလက်တချို့ရှင်းပြခဲ့ရကြောင်းတံပြန်ဆန္ဒထုတ်ဖော်သူတွေကပြောပါတယ်။အလားတူဂျပန်နိုင်ငံမှာလည်းရိုဟင်ဂျာဒီမြန်မာနိုင်ငံသားမဟုတ်ဆိုတဲ့ခေါင်းစဉ်နဲ့ဆန္ဒပြခဲ့ကြပါတယ်။ဒီအကြောင်းကိုနားဆင်ရမှာပါ။နော်ဝေနိုင်ငံအော့စလိုမြို့ကပါလီမန်အရှိမှာသူတို့ကိုသူတို့ရိုဟင်ဂျာလို့သတ်မှတ်ထားသူတချို့နဲ့အတူဘင်္ဂလားဒေ့ရှ်ပါကစ္စတန်နိုင်ငံသားတွေနောက်ပြီးသူတို့ကိုဆန္ဒကြတဲ့နော်ဝေနိုင်ငံသားတွေပါစုစုပေါင်းလူ400ကျော်500နီးပါးဆန္ဒပြခဲ့ကြတာပါ။အဲ့ဒီဆန္ဒပြပွဲအတွင်းရခိုင်အရေးကိစ္စကင်တွယ်ပုံနဲ့ပတ်သက်လို့မြန်မာအစိုးရကိုနော်ဝေအစိုးရကဖိအားပေးပြောဆိုဖို့ဗိုလ်ဒုနေအော့စလိုမြို့မှာဆန္ဒပြသူတွေကတောင်းဆိုလိုက်ကြပါတယ်။ရခိုင်ဒေသကထောင်ပေါင်းချီတဲ့မွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားအောင်ဒေါ်ဆန်းစုကြည်နဲ့စစ်တပ်ကလုပ်နေတာဖြစ်တယ်လို့ရိုဟင်ဂျာမွတ်စလင်တူဦးဖြစ်တဲ့ဟူစိန်ကဆန္ဒပြပွဲအတွင်းပြောသွားပါတယ
်
ဒီကမ်ပိနေမှာရှိတဲ့ရိုဟင်ဂျာတွေအပေါ်လူမျိုးတွန်းတပ်ဖြတ်မှုကျွလွန်နေတဲ့ကိစ္စကိုတောင်ဆန်းစုကြည်နဲ့စစ်တပ်ရဲ့သဘောဆန္ဒတွေအရလှုပ်ဆောင်နေခြင်းသာဖြစ်ပါတယ်။လက်ရှိကျွန်တော်တို့တွေခံစားနေရတာကိုတောင်ဆန်းစုကြည်ကလစ်လျူရှုပ်ပြီးပြည့်ရဲ့ပြုတ်တယ်လို့ဖြစ်နေပါတယ
်။အဲ့ဒီဆန္ဒပြပွဲမှာနော်ဝေနိုင်ငံသားတွေကိုလက်ကမ်းကြော်ညာဝေငှခဲ့ပြီးအဲ့ဒီစာထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ဒုက္ခသည်တွေအတွက်ကူညီထောက်ပံ့မှုတွေပေးကြဖို့တောင်းခံထားပါတယ်။အော့စလိုကဆန္ဒပြသူတွေဟာတစ်ဖက်သက်သတင်းတွေပေါ်အခြေခံပြီးဟောပြောနေတာကြောင့်သူအနေနဲ့နော်ဝေသတင်းဌာနတွေကိုရှင်းပြခဲ့ရကြောင်းတံပြန်ဆန္ဒထုတ်ဖော်သူတူဖြစ်တဲ့နန်းကြည်အေးကပြောပါတယ်
။ဒါမဲ့သူတို့ပြောတာကလူစီတန်းငါတောင်းကျော်သက်ခံထိသွားပြီးနောက်ထွက်ပြေးတာကလည်းအဲ့ဒီ23လဝန်းကျင်မှာပဲပြောတယ်။နောက်ပြီးတော့သူတို့မိဂလီတွေပဲသက်ခံရတယ်လို့ပဲသူတို့ကပြောတယ်။ဒီဗုဒ္ဓဘာသာတွေကစတယ်လို့ပဲသူတို့ပြောတယ်။သူတို့ကြီးပဲမဟုတ်ဘူးဆိုလို့ကျွန်တော်ကကျမတို့တိုင်းသားရခိုင်တွေပဲကရောနောက်ပြီးတော့အဒီမှာရှိတဲ့ဟိန္ဒူတွေပဲတခြားတိုင်းသားတွေပဲလည်းရရဆက်ဆက်တပြတ်ခံရတယ်သူတို့ဆုံးတဲ့စကားဒီ genocide ဆိုလို့ရှိရင်တကယ်လို့ genocide လုပ်တယ်ဆိုလို့ရှိရင်ရပေါင်းစုံပြီးကြောပြေးသွားနိုင်လောက်တဲ့အဆင့်မရှိလောက်တဲ့အမျိုးသုံးတပြတ်တယ်ဆိုလို့ရှိရင်အခုလောက်ဆိုမျိုးသုံးလောက်ပြီးသူတို့တယောက်မှဟိုကျန်တော့မှမဟုတ်တကယ်တာချပြတ်ကြတော့မယ်ဆိုလို့ရှိရင
်အလားတူဂျပန်နိုင်ငံမှာလည်းရိုဟင်ဂျာသည်မြန်မာနိုင်ငံသားများမဟုတ်ဆိုတဲ့ခေါင်းစဉ်နဲ့ဗိုလ်ဒုနေကတိုကျိုမြို့မှာရှိတဲ့ကုလသမဂ္ဂရုံးရှိမှာဆန္ဒပြခဲ့ကြောင်းဆန္ဒပြပွဲမှာဦးဆောင်သူဦးတန်းဆွေကပြောပါတယ်
။နံပါတ်1ကတော့ဒီရိုဟင်ဂျာစီပြည်တော်စုမြန်မာနိုင်ငံသားမဟုတ်ဆိုတဲ့အကြောင်းနဲ့နံပါတ်2ကဒီဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုပြည်ဝထောက်ခံပါသည်ဆိုတဲ့နံပါတ်3ကတော့ဒီအတန်းဖက်ဒုကျော်တက်ခိုက်မှုတွေရပ်ဆိုင်ပါဆိုတဲ့ရည်ရွယ်3ခုနဲ့ကျွန်တော်ကုလသမဂ္ဂမှာသွားပြီးဆန္ဒပြပါတယ်။အခုဘာကမှခုဖြစ်နေတဲ့ဥစ္စာကဟိုဘာသာရေးလူမျိုးရေးပြဿနာမဟုတ်ဘူးကျွန်တော်တို့နိုင်ငံကိုဂျမ်းဖက်သူကျော်ဝင်ရောက်လာတဲ့ဒီဘင်္ဂါလီစီကနေပြီးစတဲ့ပြဿနာဖြစ်နေတယ်အဲသူတို့ကနေပြီးဗမာနိုင်ငံမှာနေထိုင်ဝင်လူရင်းသားရဲ့နိုင်ငံသားဖြစ်လူရင်းသားတိုင်းသားဖြစ်လူရင်းနေရှိရရစ်တွေနဲ့အစိုးရတက်ကိုတပေါင်းစုံနဲ့ပြီးပစ်ဆုပ်ပြီးကြံစီလုပ်ဆောင်နေတာမြင်တဲ့တွေ့ကြုံမှုကျွန်တော်ကနေပြီးဝင်ကြပြီးလူမျိုးမနိုင်ငံသားမဟုတ်ပါဆိုတဲ့ခေါင်းစဉ်ကိုကျွန်တော်ကူရပြီးလောက်ရင်းဖြစ်ပါတယ်
ရခိုင်အရေးကိုမြန်မာအစိုးရကကင်တွယ်ရမှာလူမျိုးတွေတပ်ဖြတ်မှုကျူးလွန်ပွဲရှိနေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇိုင်ယက်ရိုက်ဒ်အယ်ဟူစိန်ကပြီးခဲ့တဲ့တနင်္လာနေ့ကကုလသမဂ္ဂညီလာခံတစ်ခုမှာဆွဆွဲပြောဆိုခဲ့တာပါ။အောက်တိုဘာ25ရက်နေ့ကမောင်နှောဘူးတီတောင်ရသေတောင်ဒေသတွေကရဲကင်းစခန်း30ကို ARSA အကြမ်းဖက်အုပ်စုကဝင်ရောက်တိုက်ခတ်ခဲ့ပြီးနောက်မြန်မာလူညုံရေးတပ်တွေရဲ့နယ်မြေရှင်းလင်းရေးကြောင့်အခုချိန်အထိဒေသခံမွတ်စလင်၄သိန်းနီးပါးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေရတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကခန့်မှန်းပြောဆိုနေကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA American တိုင်းရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00အထိလိုင်းနိုမီတာ30 40 50တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ကန်းစာနဲ့အတူသူယုံကြည်ရာကဏ္ဍကိုတင်ဆက်မှာဖြစ်တယ်လို့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှာတော့
အချို့ချာအာဏာကိုထိပါမဲ့ကိစ္စနိုင်ငံတော်ဟာဆိုလို့ရှိရင်ကြမ်းဖက်တိုက်ခိုက်ခံရတဲ့ကိစ္စကိုမြန်မာနိုင်ငံသားတယောက်အနေနဲ့ကိုယ်နဲ့ထိတွေ့ဆက်ဆံနေတဲ့လူတွေအားလုံးကိုရှင်းပြနေပါတယ်ဆိုတဲ့ဟာလေးကိုတော့မြန်မာပြည်သူပြည်သားတွေကိုပြောပြရစေ
။အမေရိကန်ဝါရှင်တန်တန်အမတ်ကြီးဦးအောင်လင်းနဲ့ဆွေးနွေးထားတာတွေကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအကြောင်းအရာတွေကိုမူရင်းအားပေါ်မပြတ်ဦးကျော်စံသားကစူးစီးတင်ဆက်ထားတာပါ။
ရူညာအေးမှာအနောက်နိုင်ငံတွေဘာကြောင့်ဝင်မဆွတ်သင့်ဘူးလဲဆိုတဲ့ကောင်းစဉ်ဒီ Federal List မှာ Sumatra Mitra ရေးသားထားတာကိုဥစွာတင်ပြလိုပါတယ်။ Islam Mist တွေကလူနည်းစုဖြစ်နေရင်မျိုးတုံးသက်ဖြတ်တာခံရတယ်၊ Genocide လုပ်တာခံရတယ်၊လူအခွင့်အရေးပေးပါလို့ TV မှာပြောကြတယ်။ Islam Mist တွေလူများစုဖြစ်တဲ့နေရာမှာကြတော့လူအခွင့်အရေးမရှိတော့ဘူးလို့ Kashmir ဆိုင်ရာပညာရှင်တွေကပြောကြပါတယ်။ဘရစ်ရှားရိုစီကလွတ်လပ်ရေးရပြီးကြတဲ့အင်ဒီယားနဲ့ပါကစ္စတန်တို့သူပိုင်ငါပိုင်အငင်းပွားလာခဲ့တဲ့ကက်ရှမီးယားနယ်စင်ပိုင်ရဲ့အတွက်ပါကစ္စတန်ဟာစစ်ပွဲသုံးကြိမ်တိုက်ခိုက်ပြီးဆုံးနိုင်ခဲ့ပါတယ်။အဲဒီနောက်ပါကစ္စတန်ဟာကက်ရှမီးယားနယ်ထဲကဂျီဟာဒစ်တိုက်ခိုက်ရေးသမားတွေကိုလက်နက်တွေထောက်ပံ့နေခဲ့ပါတယ်။အဲဒီဂျီဟတ်ဝါဒီတွေကလူမျိုးတုံးသက်ဖြတ်မဒိန်ကျင့်စားတဲ့အလုပ်တွေကိုလုပ်တဲ့အတွက်ပဲဟိန္ဒူတွေဟာအိန္ဒိယနိုင်ငံအတွင်းပိုင်းကိုသိမ်းနှံချီပြီးထွက်ပြေးခဲ့ကြရတာပါ။အခုလေဒီအချိန်တိုင်းပဲမြန်မာနိုင်ငံမှာရိုဟင်ဂျာပြဿနာကဖြစ်နေပါတယ်မြန်မာအစိုးရတပ်တွေကအစ္စလာမစ်တောင်းကျမ်းသူတွေကိုတိုက်ခိုက်နေပါတယ်မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုကိုအထူးသံတရားရှိစရာမလိုပေမဲ့ genocide တို့အစုလိုက်အပြုံလိုက်အသက်ခံရတယ်လို့ဆိုဆွဲနေကြတာတွေဟာတည်တည်အထောက်ထားနဲ့အခိုင်အလုံးအတည်မပြုနိုင်ပါဘူးဘယ်လိုပဲဖြစ်စေအခုအရေးကြီးတဲ့ပြဿနာကတော့ IS တွေပြိုကွဲနေတဲ့အတွက်အစ္စလာမစ်တွေဟာသူတို့နိုင်ငံရင်းကိုပြန်လာကြပါတယ်ဖိလစ်ပိုင်မှာဆိုရင်နေရင်ကိုပြန်လာတဲ့ဒီ IS အဖွဲ့ဝင်တွေကပဲဖိလစ်ပိုင်အစိုးရကိုတိုက်ခိုက်နေကြပါတယ်။ဒါပေမဲ့နိုင်ငံတကာမီဒီယာတွေမှာတော့ liberal wadi ဝင်ရောက်ဆွတ်ဖက်ရေးသမားတွေကဖိနှိပ်ခံမွတ်စလင်တွေဘက်ကတစ်ဖက်သက်လိုက်ပြီးပြောနေကြတာတွေ့ရပါတယ်။ရိုဟင်ဂျာတို့သမိုင်းဟာမီဒီယာတွေပုံဖော်နေသလိုတစ်ဖက်သက်မဟုတ်ပါဘူး။အိန္ဒိယနိုင်ငံမှာမဂိုခေကုံဆုံးကနေဆက်ရှုကြဘီရင်ရခိုင်ကိုထွက်ပြေးခိုလုံစဉ်သူရဲ့နောက်လိုက်စစ်သားတွေနဲ့ရခိုင်ပြည်ကိုစင်ပိုက်ဖို့ကြိုးပမ်းခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးနှစ်ဖက်မုန်တိမှုစတင်လာခဲ့တာပါဆက်ကိုရစုဗြိတိရှလက်အောက်ခံဘဝမှာမွတ်စလင်တွေသိမ်းနှံချီပြီးဇေဘောလူသားတွေအဖြစ်ဝင်ရောက်လာကြပါတယ်ဒါကြောင့်ရခိုင်လူဦးရေနဲ့မမျှမတအောင်ဖြစ်သွားခဲ့ပါတယ်1940ပြည့်လွန်မှာဒီလူတွေကသူတို့ကိုသူတို့မူဂျာဟစ်ဒင်လို့ခေါ်ပြီးဗုဒ္ဓဘာသာဝင်5000ကိုရဲရဲဆက်ဆက်သတ်ဖြတ်ခဲ့ပါတယ်အဲ့ဒီအချိန်ကစပြီးလူအသိုင်းအဝန်းနှစ်ခုကြားမှာအယုံကြည်ကင်းမဲ့လာခဲ့တာပါဒီကနေ့အထိဖြစ်ပါတယ်အိန္ဒိယအစီအဖြတ်မှာလည်းဒီတိုင်းပဲဖြစ်လာခဲ့တာပါခစ်စ်မှာတော့ရိုဟင်ဂျာဂျီဟတ်ဒစ်တွေဟာ1980ပြည့်လွန်မှာစတင်လှုပ်ရှားလာပါတယ်။မြန်မာတပ်ကအနိုင်ရပြီး15နှစ်တာညင်သက်နေခဲ့ပါတယ်။နောက်ဆုံးဖြစ်လာရတဲ့ကြမ်းကြုတ်ရက်စက်သောလက်တုံ့ပြန်မှုဟာရိုဟင်ဂျာဂျီဟတ်ဒစ်တွေကရဲတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်ခဲ့လို့ဖြစ်လာရတဲ့ကိစ္စပါ။ဒီကိစ္စကိုအနောက်မီဒီယာတွေကတမင်ထင်ရှားထားကြပါတယ်။အရပ်နွေဦးကြဆုံးတဲ့စိတ်ပျက်စရာဖြစ်ရမျိုးကြုံခဲ့ရပြီးဥရောပတလွှားဂျီဟတ်ဒစ်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေပြန့်နှံ့လာပါတယ်။ထို့အတူဂျီဟာဒစ်ဝါဒီစံကျင်ရေးစီးတက်တွေလည်းဥရောပမှာကြီးထွားလာခဲ့ပါတယ်။အဲဒီတော့မီဒီယာတွေနဲ့ပညာရှင်လောကက liberal ဝါဒီတွေဟာဝင်ရောက်ဆွတ်ဖက်နိုင်ဖို့အတွက်နောက်အကြုံပြချက်တစ်ခုကိုဖန်တီးရင်းရိုဟင်ဂျာပြဿနာကိုအဆုံးချလာကြတာဖြစ်ပါတယ်။ဒါကြောင့်လည်းပဲဒေါအောင်ဆန်းစုကြည်ဟာဒီမိုကရေစီသူရဲကောင်းစစ်စစ်ကနေရုတ်တရက်ဆိုသလိုလူစုအဖြစ်ပုံဖော်ခြင်းခံနေရပါတယ်။ liberal စိတ်ကူးရင်နိုင်ငံတကာဝါဒီရဲ့သဘောထားအမှန်ကိုဒေါအောင်ဆန်းစုကြည်နားလည်သဘောပေါက်ပါတယ်။အခုအချိန်ဟာအနောက်နိုင်ငံကလူတွေအနေနဲ့ရိုဟင်ဂျာပြဿနာကိုပိုပြီးကြံ့မြတ်တာတာဆွေးနွေးသုံးသပ်ကြဖို့ဆင်ပြီလို့យေသထားပါရခင်ဗျာ။ဆောင်းပါရှင်ဟာဗြိတိန်နိုင်ငံနော်တင်ဟမ်တက္ကသိုလ်ကပါရဂူဘွဲသူတွေစီတူဖြစ်ပါတယ်
။ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုနားဆင်ရပြီးအခုတခါတော့အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်ကပို့ချမှာဖြစ်ပါတယ်။
ီကိရိမနဲ့တင်ပြမယ့်အင်ဂျင်အသုံးကတော့
Sweeten the deal
ဖြစ်ပါတယ်ဆလုံးပေါင်းက SWEETEN Sweeten က SWEET Sweet ဆိုတဲ့ချိုတဲ့ဆိုတဲ့စကလုံးကလာပြီးတော့ Sweeten ရဲ့အဓိပ္ပာယ်ကတော့ချိုအောင်လုပ်တာပေါ့ THE the DEAL the deal ကသဘောတူညီချက်ကိုဆလိုပါတယ်ဒါကြောင့် Sprite ကလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့သဘောတူညီချက်ကိုချိုအောင်လုပ်လိုက်တာပေါ့ idiom ဆိုတဲ့သဘောတူညီချက်ကတော့အယောင်ဝေးစီးပွားရေး contract စာချုပ်စသဖြင့်တို့လုပ်ရမှာမြေတားလက်ဆောင်တွေပေးတာမျိုးတခါတည်းရန်လဲငွေသိမ်းနဲ့တန်းနဲ့ချီပြီး contract စာချုပ်ချုပ်မဲဆိုရင်လက်ပေးလိုက်ယူလုပ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့် contract စာချုပ်မှာအမျက်တွေမြင့်မြတ်ကလေးရမယ်ဆိုလို့ရှိရင်တော့တက်ဆိုင်ရာ contract ကိုလက်ခံတဲ့လူကိုတစ်ဖက်လူတွေကလန့်ဝေထိုးတာမျိုးရှိတာသောရရှိများကြားဘူးကြပါလိမ့်မယ်တနည်းအားဖြင့်တော့မဲ့လုံးပေးတာငွေပစ္စည်းအခွင့်အရေးစသဖြင့်တို့နဲ့လက်ထိုးတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် The oil company sweetened the deal by giving the minister $100,000 to spend
ရင်းနှံကော်မတီကသဘောတူညီချက်မှာမဲ့လုံးနေနဲ့ဝင်ကြီးသုံးဖို့ဒေါ်လာ3,000,000ပေးလိုက်တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်အနားဆင်ကြည့်ကြရအောင်
။ The oil company sweetened the deal by giving the minister $100,000 to spend.
ကိုယ့်ရဲ့ကန့်လန့်ချက်ကိုတစ်ဖက်သားကသဘောကျအောင်စာချုပ်ချုပ်ရမှာအယောင်ဝင်စသဖြင့်လုပ်ရမှာသဘောတူညီချက်ကိုတစ်ဖက်ကညှို့ချလာအောင်လက်ထိုးတဲ့အပြုအမူမျိုးလုပ်တယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
sweeten the deal
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရပြီးခုတော့ဦးကျော်စံသားရဲ့မြမမျက်မှောက်ရေးရာအစီအစဉ်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့ရခိုင်အရေးကြောင်နိုင်ငံတကာအသံဝန်ရဲ့ဝေဖန်မှုတွေနဲ့ကြုံတွေ့နေရတဲ့မြန်မာနိုင်ငံအတွက်နိုင်ငံတော်ကိုကိုစားပြုနေတဲ့တန်တမန်တွေကဘယ်လိုပံ့ပိုးဆောင်ရွက်နေကြပါသလဲတန်ကင်းတမန်ကင်းနဲ့အားထုတ်မှုဟာဘယ်လောက်ထိရောက်သလဲဆိုတာအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာနိုင်ငံတန်အမတ်ကြီးဦးအောင်နှင်းကိုဦးကျော်စံသားဆက်သွယ်မေးမြန်းသုံးသပ်ထားပါတယ
်မြန်မာနိုင်ငံဟာအခုခါမှာနိုင်ငံတကာဖိအားတွေနဲ့အများကြီးရင်ဆိုင်နေရပါတယ်အမကြီးကမြန်မာနိုင်ငံကိုကူစားပြုနေတဲ့ပုံကိုကြောင့်လည်းပိုတွေးရလိမ့်မယ်ထင်ပါတယ်ဒီကိစ္စတွေကိုကျွန်တော်သတင်းသမားတွေနည်းနည်းကြည့်ကြပါလိမ့်တချို့နိုင်ငံတွေကသဘောယွန်းနဲ့ဖိအားပေးတယ်လို့ထင်ရတယ်လို့တချို့နိုင်ငံတွေကလည်းသူတို့ရဲ့အကျိုးစီးပွားတစ်ခုခုနဲ့ဆက်ဆက်ပြီးတော့ဖိအားပေးနေတယ်ဆိုတာမျိုးစဉ်းစားလျက်တွေးရပါတယ်အမကြီးဘယ်လိုပြောလို့ပါလဲခင်ဗျာ
ဟောမှာပြီဦးကျော်စံသားကျွန်တော်အခုလိုဦးကျော်စံသားတို့နဲ့စကားပြောခွင့်ရတဲ့အတွက်လားကျွန်တော်နေလဲရှင်းတ်ပါတယ်ကျေးဇူးလည်းတင်ပါတယ်ကျွန်တော်အနေနဲ့ပြောခွင့်ရတဲ့အချိန်မှာကျွန်တော်မြန်မာပြည်သူတွေကိုကျွန်တော်တို့ဝါရှင်တန်မြို့မြန်မာတိုင်ရုံးကဘာတွေလုပ်နေပါတယ်ဆိုတဲ့ဟာလေးတော့ကျွန်တော်ပြောပြစေဟုတ်ကဲ့ဝါရှင်တန်မြို့မြန်မာတိုင်ရုံးအနေနဲ့တခုလိုမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါမဲ့ကိစ္စနိုင်ငံတော်ဟာဆိုလို့ရှိရင်ကြမ်းဖက်တိုက်ခိုက်ခံရတဲ့ကိစ္စကိုမြန်မာနိုင်ငံသားတယောက်အနေနဲ့ကမ္ဘာမှာရှိတဲ့ကျွန်တော်အခုတောင်းထမ်းဆောင်တဲ့အမေရိကန်နိုင်ငံကနေပြီးတော့ကိုယ်နဲ့ထိတွေ့ဆက်ဆံနေတဲ့သူတွေအားလုံးကိုရှင်းပြနေပါတယ်ဆိုတဲ့ဟာလေးကိုတော့ဥတော်စံတာတို့ကနေတစင်းမြန်မာပြည်သူပြည်သားတွေကိုပြောပြစေ
ဟုတ်ကဲ့ဆံမကြီးပြောတဲ့စကားကိုလည်းကျွန်တော်ဒီတိုင်းလွှင့်ပေးပါမယ်ဆိုတော့ကျွန်တော်ရဲ့မိကုံးကိုပြန်စားရင်အဲ့လိုနိုင်ငံတကာကမြန်မာနိုင်ငံကိုဖိအားပေးကြတဲ့နေရာမှာတချို့နိုင်ငံတွေကတော့သဘောယွန်းနဲ့ပေးတဲ့ပုံစံမျိုးတွေ့ရမှာတချို့ကတော့သူတို့ရဲ့အကျိုးစီးပွားတရားရနဲ့ဆက်ဆက်ပြီးတော့တစ်ဖက်သက်ဖိအားပေးတဲ့ဆိုတာမျိုးလည်းစဉ်းစားစရာတွေ့ရပါတယ်ဆံမကြီးဘာပြောချင်ပါလဲခင်ဗျာ
အရာနဲ့ပတ်သက်ပြီးတော့နိုင်ငံတိုင်းအားဆိုလို့ရှိရင်နိုင်ငံတကာဆက်ဆံရေးလုပ်တဲ့နေရာမှာသူတို့ရဲ့မိမိရဲ့အကျိုးစီးပွားကိုအဓိကထားပြီးတော့ဦးတည်ပြီးတော့ပြောကြပါတယ်ပြောရတဲ့နေရာမှာနိုင်ငံတွေကနေပြီးတော့သူတို့ဘာတွေပြောတယ်ဆိုတဲ့ဟာကိုတော့ကျွန်တော်အနေနဲ့သူတို့ရဲ့မူဝါဒဖြစ်တဲ့အတွက်ကြောင့်ကျွန်တော်ကမပြောလိုပါဘူးကျွန်တော်အနေနဲ့ပြောချင်တဲ့ဟာကတော့ကျွန်တော်တို့ကလည်းကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်ကိုကျွန်တော်တို့ရင်ဆိုင်နေရတဲ့ကိစ္စတွေကိုဘလူဖြည့်ရှင်းနေတယ်ဆိုတဲ့ဟာလေးကိုပဲကျွန်တော်ဆောင်ရွက်နေပါတယ်ဆိုတဲ့ဟာလေးတော့ပြောပြပါစေ
။ဟုတ်ကဲ့ပြပါခင်ဗျာ
။အဲ့လိုနေရာမှာကျွန်တော်တို့နိုင်ငံကအခုကြမ်းဖက်တိုက်ခိုက်ခြင်းခံရတဲ့ဆိုတဲ့ဟာတကယ်ဖြစ်ရမှန်ဖြစ်တယ်။ကျွန်တော်တို့ရဲ့နိုင်ငံရဲ့ချိုးချာအာဏာကိုထိပါတဲ့ကိစ္စဖြစ်တယ်။ ဖြစ်တဲ့နေရာမှာကျွန်တော်တို့အကြမ်းဖက်တိုက်ခိုက်မှုကိုတုံ့ပြန်တဲ့နေရာမှာလဲတဲ့လုံခြုံရေးတပ်ဖွဲ့တွေဟာဆိုလို့ရှိရင်ပြည်ပဆိုင်ရာဥပဒေနဲ့အညီတုံ့ပြန်ခြင်းသာဖြစ်ပါတယ်ဆိုတဲ့ဟာကိုတော့ကျွန်တော်ဟာဆိုလို့ရှိရင်ကျွန်တော်နဲ့ဆက်ဆက်နေတဲ့အာကျွန်တော်ဆက်သွယ်နေတဲ့လူတွေအားလုံးအမေရိကန်အစိုးရပိုင်းနဲ့အမေရိကန်နိုင်ငံမှာရှိတဲ့ဒီလွှတ်တော်ပိုင်းကတာဝန်ရှိတဲ့လူတွေအပြင်ကိုအာကျန်တဲ့လူမျိုးဖွဲ့စည်းမှရှိတဲ့လူတွေအားလုံးကိုလည်းကျွန်တော်အနေနဲ့ကျွန်တော်အာတန်နိုင်စွာရှိသလောက်ကျွန်တော်ခုရှင်းပြနေပါတယ်ဆိုတဲ့ဟာလေးကိုတော့ပြောပြစေ
ဒီလိုတာမကြီးတို့ဘက်ကရှင်းပြတဲ့အခါမှာဘလော့ကွန်ဗင်းစ်ဖြစ်ပါတယ်ဒီလိုဘလော့သဘောပေါက်လက်ခံနိုင်တဲ့အခြေအနေရှိပါလားခင်ဗျာအဲဒီအကြောင်း
အဲ့ဒီနေရာမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအပေါ်နားလည်တဲ့လူတွေမြန်မာနိုင်ငံကိုရောက်ပို့တဲ့လူတွေကတော့နားလည်ကြပါတယ်။နောက်တစ်ခုကတော့ကျွန်တော်အနေနဲ့အားရတာကအမေရိကန်နိုင်ငံအစိုးရကကျွန်တော်တို့နိုင်ငံအပေါ်ကိုအထူးသူတို့အနေနဲ့စိုးရင်ဖြစ်တယ်ဆိုတဲ့ဟာတွေကိုလည်းပြောတယ်။ပြောပေမဲ့လည်းကျွန်တော်တို့နိုင်ငံအပေါ်ကိုယုံကြည်မှုလည်းရှိတယ်။နောက်ပြီးတော့ကျွန်တော်တို့နိုင်ငံနဲ့လည်းပဲဆက်သက်ပြီးတော့လက်တွဲဆောင်ရွက်ဖို့ရှိတယ်ဆိုတဲ့ဟာပြောတယ်အရောကျွန်တော်အနေနဲ့အားရမိပါတယ်။
အစကတည်းကအမေရိကန်ဟာမြန်မာနိုင်ငံနဲ့ဆက်ဆံရေးဟာပထမဥပမာအစိုးရထောက်မနှွေးထွေးတော့ဘူးလို့လူတွေကသုံးသပ်နေရတဲ့အခါမှာအခုလိုပြဿနာတွေဝေဖန်စရာတွေဖြစ်လာတဲ့အတွက်ကြောင့်နိုင်ငံဆက်ဆံရေးကပိုပြီးစဉ်းကျင်းကြကားဖြစ်သွားလိမ့်မလားလို့တချို့ကတွေးကြပါတယ်အဲ့ဆိုတော့အဲ့လိုမဖြစ်လာနိုင်ဘူးပေါ့တမကြီ
းအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့အာရှင်းပြရမယ်ဆိုလို့ရှိရင်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကမြန်မာတာဝန်ခံဒုတိယလက်ထောက်နိုင်ငံရဲ့ဝန်ကြီးမစ္စတာမာဖီယာနေပြီးတော့သတင်းစာသမားတွေနဲ့တွေ့ရခံစားပြောခဲ့တဲ့အားလေးကိုကျွန်တော်ပြန်ပြီးတော့ကောက်နှုတ်ပြစီမြန်မာနိုင်ငံနဲ့အမေရိကန်ပြည်ထောင်စုဟာဆိုလို့ရှိရင်မိဖက်နိုင်ငံတွေဖြစ်တယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်စဉ်ကိုအမေရိကန်နိုင်ငံဆိုလို့ရှိရင်အများအားပေးနေတယ်ဆိုတဲ့ဟာပြောတာကကျွန်တော်တို့ဘောသူတို့နားလည်တဲ့ကိစ္စဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်သူအနေနဲ့နောက်တစ်ခုကပြောကြသွားတာကဘာလဲဆိုတော့မြန်မာနိုင်ငံကိုကြည့်ကြည့်ပါတဲ့မျိုးတိုင်းမှာဆိုလို့ရှိရင်ဗုဒ္ဓဘာသာတွေမကပါဘူးတဲ့မွတ်စလင်တွေလည်းရှိတယ်ခရစ်ယာန်တွေလည်းရှိတယ်နောက်ပြီးတော့ဟိန္ဒူတွေလည်းရှိတယ်နောက်ပြီးတော့အခြားဘာသာမျိုးမျိုးကိုးကွယ်တဲ့လူတွေရှိပါတယ်တဲ့ဒါမျိုးကြီးတွေအလုံးမှာရှိနေတဲ့ဟာတွေကိုတဲ့နားလည်ဖို့လိုတယ်တဲ့မြန်မာနိုင်ငံမှာတိုင်းရင်းသားပေါင်း100ကျော်ရှိတဲ့အပြင်ကိုမြန်မာနိုင်ငံမှာအခုဖြစ်ပေါ်နေတဲ့ကိစ္စအားဆိုလို့ရှိရင်အင်မတန်ကိုနဲ့နေတဲ့ဒါကြောင့်မို့မြန်မာနိုင်ငံပေါ်ကိုသူတို့အနေနဲ့ဟာနားလည်တယ်ဆိုတဲ့သဘောမျိုးပြောတဲ့စကားတွေကိုသူပြောသွားပါတယ်။ဒါဆိုလို့ရှိရင်ကျွန်တော်တို့ကိုသူတို့တိမှတ်ပြုတဲ့စကားတွေဖြစ်ပါတယ်။ဒါကြောင့်မို့လဲကျွန်တော်အနေနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနတခုတည်းနဲ့မကဘူး။အမေရိကန်လွှတ်တော်မှာရှိတဲ့တာဝန်ရှိတဲ့လူတွေနဲ့လည်းမြန်မာနိုင်ငံရဲ့ဖိအပ်တွေကိုအမြဲတမ်းကျွန်တော်ရှင်းလင်းတင်ပြနေပါတယ်ဆိုတဲ့ဟာလေးကိုလည်းမြန်မာပြည်သူတွေကိုပြောပြပေးပါ
။ဟုတ်ကဲ့။နောက်တချို့ကတွက်ပါတယ်မြန်မာနိုင်ငံဘက်ကနိုင်ငံတကာမီဒီယာတွေကပို့နေရရေးသားနေတဲ့သတင်းတွေဟာသိတဖယ်ဆောင်မင်းဖြစ်တယ်အဲ့ဒါကြောင့်အဖြစ်မှန်ထင်ထအောင်ပို့ပြီးဖွင့်ပေးတဲ့အဲ့ဖြစ်ရဖြစ်နေတဲ့နေရာတွေကိုမီဒီယာလောကသာသိနေပြန်ကြားရကလည်းပို့ပြီးထိထိရောက်တုံ့ပြန်သိနေလို့ဝေဖန်ကြပါတယ်ဒီကိစ္စကိုသံမကြီးဘယ်လိုထင်ပါလဲပို့ပြီးဖွင့်ပေးတယ်လို့ထင်ဘူးလားခင်ဗျာ
အခုအနေနဲ့မီဒီယာတွေကိုကျွန်တော်အနေနဲ့ဖွင့်ပေးထားပြီးဖြစ်ပါတယ်ဥကြော်စံတာရောရဲ့ VOA ကျဲတဲ့ရင်တော့ကလည်းရခိုင်ပြည်နယ်မှာရောက်ရှိနေတယ်ဆိုတာလည်းကျွန်တော်သိရပါတယ်ဒီသတင်းတော့အနေနဲ့သတင်းတော့ဒီပြပသတင်းတော့တွေမှာသူတို့မြင်တဲ့ဟာတွေကိုသူတို့ရေးတဲ့နေရာမှာမြင်တဲ့အတိုင်းရေးဖို့လိုအပ်ပါတယ်သူတို့မြင်တဲ့ဟာတချို့တစ်ဘက်ကိုပဲဒါသူတို့လိုတဲ့ပုံစံမျိုးနဲ့ရေးဖို့မရေးသားမျိုးကိုအရေးကြီးပါတယ်ဆိုတဲ့ဟာလေးကိုတော့ကျွန်တော်မြင်ပါတယ်ခင်ဗျအ
ခုနောက်ဆုံးဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်ကနေဇာကိုသွားပြီးတော့သူတို့အခေါ်ရူဟင်ညာပေါ့လေအဲ့ဒီလူတွေအတွက် safe zone လုံခြုံတဲ့နေမြေစီကြသတ်မှတ်ပေးဖို့တောင်းဆိုနေရပါတယ်ဒီဟာရဲ့အလားအလာကိုသမကြီးပဲလို့မြင်ပါလဲခင်ဗျာ
အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံတာဝန်ရှိတဲ့အစိုးရဘက်ကနေသူပုံကိုယ်တွေပြောထားပြီးဖြစ်ပါတယ်မြန်မာနိုင်ငံတွေကနေပြီးတော့ထွက်သွားတဲ့လူတွေတဲ့မှာမြန်မာပြည်မှာတကယ်ပဲနေထိုင်နေဆိုတဲ့သူတို့အနေနဲ့ထောက်ထားတယ်ပြမယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့အချိန်မရွေးပြန်ပြီးတော့စစ်စစ်ပြီးတော့ခေါ်ယူဖို့အဆင်သင့်ရှိပါတယ်ဆိုတဲ့ဟာကိုပြောထားပြီးဖြစ်ပါတယ်။နောက်တစ်ခုကဒီလူတွေကတကယ်ပဲသူတို့ဒေသမှာငြင်းငြင်းချမ်းချမ်းနဲ့အလုံးနဲ့တဟဇာတာဖြစ်အောင်တကယ်နေထိုင်လူတဲ့လူတွေဖြစ်မယ်ဆိုလို့ရှိရင်သူတို့အနေနဲ့တစ်ဖက်ကိုထွက်ပြေးတိမ်းရှောင်စရာမလိုဘူးလို့ကျွန်တော်ယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီဒေသမှာပဲရှိတဲ့မွတ်စလင်အတိုင်းဝိုင်းတဲ့မှာသူတို့အိုးရင်စီစဉ်နေကိုစိုးရင်လို့ကြံတဲ့ community ပေါ့ကျန်တဲ့အဖွဲ့အစည်းတွေနဲ့ရင်းချမ်းစွာနေထိုင်တဲ့လူတွေဟာဆိုလို့ရှိရင်အစိုးရတာဝန်ရှိတဲ့လူတွေကိုသူတို့ကကူညီတောင်းပြီးတော့အစိုးရတာဝန်ရှိတဲ့လူတွေကလည်းသူတို့ရဲ့လုံခြုံရေးကိုအာမခံပေးတဲ့ဟာတွေသူတို့လုပ်ပေးနေတဲ့ဟာကိုလည်းတွေးမြင်နိုင်ပါတယ်ဒါတွေကိုနိုင်ငံတကာကလည်းပြောပြဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်မို့တကယ်ပဲသူတို့ကဆိုလို့ရှိရင်ရင်းချမ်းစွာနေထိုင်ခြင်းနဲ့တကယ်ပဲတဟားသာသာရှိရှိနေထိုင်တဲ့လူတွေဆိုလို့ရှိရင်ဘာမှဖက်ကိုထွက်ပြေးစရာမရှိပါဘူးသူတို့အကူအညီလိုမယ်ဆိုလို့ရှိရင်လည်းအကူအညီတောင်းတဲ့ခါမှကြရင်လုံခြုံရေးအဖွဲ့ကနေပြီးတော့နိုင်ငံတကာစီမင်းစည်းကမ်းဥပဒေနဲ့ညီလို့ပေးဖို့ရှိပါတယ်ဆိုတဲ့ဟာကိုတော့ကျွန်တော်အနေနဲ့ပြောပြရစေ
အဲ့ဘင်္ဂလားဒေ့ရှ်မြန်မာအင်းဒီဂျင်းနိုင်ငံဆက်ဆံရေးကဘယ်လောက်ထိယိုယွင်းသွားနိုင်ကြရှိပါလဲတကယ်လို့ဒီကိစ္စတမ်းမပြေလည်ခဲ့ရင်တမကြီ
းကျွန်တော်တို့ကတော့အင်းဒီဂျင်းနိုင်ငံအနေနဲ့ကျွန်တော်တို့ရဲ့ရည်တည်ချက်ကိုကျွန်တော်တို့ရဲ့မူဝါဒကိုတော့ပြောင်းလဲမှုမရှိပါဘူးဆိုတဲ့ဟာကိုတော့မြန်မာပြည်အောင်အနေနဲ့ကျွန်တော်ပြောပြရစေနိုင်ငံသားရေးဝန်ထမ်းတယောက်အနေနဲ့ပြောပြရစေအဲ့ဒီဟာနဲ့ပတ်သက်ပြီးတော့တစ်ဖက်နိုင်ငံကကျွန်တော်တို့ပေါ်ဘလောက်စည်ရင်းကောင်းစေတနာရှိတယ်ပူးပေါင်းဆောင်ရွက်မှုရှိတဲ့ပုံမှာမူတည်ပြီးတော့နှစ်နိုင်ငံကျွန်တော်တို့ထိတွေ့မှုဟာဆိုလို့ရှိရင်အောင်မြင်မှာပြိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်အခုနိုင်ငံတကာကမြန်မာနိုင်ငံကိုလူဖိအားပေးတာတွေဝေဖန်တာတွေစိတ်များနေတဲ့အချိန်မှာမကြခင်ပဲကုလသမဂ္ဂအထွေထွေညီလာခံလည်းကျင်းပတော့မှာဖြစ်ပါတယ်အဲ့ညီလာခံမှာပြီးခဲ့တဲ့နှစ်ကတော့ဒေါန်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ပြီးတော့ပြောကြခဲ့ပါတယ်နိုင်ငံတကာကလည်းဘာမှအဲ့ဒီကိစ္စကိုတော့ပြန်ပြောကြတာမတွေ့ပါဘူးဆိုတော့ပြည်သူတွေကဒေါန်ဆန်းစုကြည်ပြောရင်ပူပြီးထိရောက်မယ်ဆိုတဲ့မျှော်လင့်ချက်ရှိကြပါတယ်ဒါပေမဲ့အခုခါမှာဒေါန်ဆန်းစုကြည်ကိုယ်တိုင်မတက်ရောက်ဘူးပြည်တွင်းကိစ္စကိုဦးစားပေးနေရတဲ့ဘာညာဆိုတဲ့သတင်းထွက်လာတော့ဒေါန်ဆန်းစုကြည်တက်သင့်တယ်လို့လူတွေကထင်ကြပါတယ်သမကြီးဘယ်လိုသဘောပါလဲ
အဲ့ဒါနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်ရဲ့နောက်ပြီးတော့နိုင်ငံတော်ရဲ့ခေါင်းဆောင်ပိုင်းကသူတို့အနေနဲ့နိုင်ငံရဲ့ပဂတိအနေထားကိုသူတို့ပို့ပြီးတော့တိရှိတဲ့လူတွေဖြစ်ပါတယ်အကယ်၍မြန်မာဒေါအောင်ဆန်းစုကြည်ကတောင်းပေးတဲ့လူတယောက်ကဆိုလို့ရှိရင်လည်းသူ့ရဲ့ဘူဝါဒသူမြန်မာနိုင်ငံကဘာတွေဆောင်ရွက်နေလဲဆိုတဲ့ဟာကိုလည်းအတိအကျကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုပြောကြားနိုင်မဲ့လူကိုယုံကြည်တဲ့လူကိုသာဆေလွတ်မယ်လို့ကျွန်တော်ယုံကြည်ပြီးသားဖြစ်ပါတယ်ကျွန်တော်အနေနဲ့ကတော့မြန်မာနိုင်ငံကနေပြီးတော့ဆေလွတ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ကိုယ်စလဲကိုကိုကြီးပန့်ဖို့အစဉ်သင့်ရှိပါတယ်ဆိုတဲ့ဟာလေးကိုတော့သင်ပြပေးရစေ
ဟုတ်ကဲ့နောက်တစ်ခုအဲ့နိုင်ငံသားဆက်ဆံရင်းနှီးမဲ့ပတ်သက်တဲ့ကိစ္စမေးပြရစေဒီမြန်မာနိုင်ငံမှာအထူးသဖြင့်ရခိုင်ပြည်နယ်မှာအင်းဒီဂျင်းနိုင်ငံကြီးတွေဖြစ်တဲ့တရုတ်နဲ့အိန္ဒိယကလည်းစီးပွားရေးအဖြစ်ရောမဟာဗျူဟာအရပါအပြိုင်ဆိုင်စိတ်ဝင်စားနေကြတာဖြစ်ပါတယ
်ဟုတ်ပါတယ်
တရုတ်ဆိုရင်ဒီကိစ္စကိုသူတို့ကိုယ်တိုင်ဝင်ပြီးစစ်ဆေးပေးပြရစေပါညာကန့်လန့်နေတာရှိပါတယ်ဆိုတော့ဒီနှစ်နိုင်ငံပြိုင်ဆိုင်စိတ်ဝင်စားနေမှုကရောအခုရခိုင်ပြည်ထောင်နာဖြစ်ရတဲ့အပေါ်မှာကြေရိုက်ခတ်မှုဘယ်လောက်ထိရှိလာနိုင်လဲထင်ပါလဲသမကြီ
းကျွန်တော်တို့ကတော့နိုင်ငံတော်ကတော့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့အတွက်ကိုရခိုင်ပြည်နယ်ဖွံ့ဖြိုးရေးအဖွဲ့အစည်းကိုနိုင်ငံတော်ရဲ့တာဝန်ခံပုဂ္ဂိုလ်ကနေပြီးတော့ပူးဆောင်ပြီးတော့ဖွဲ့စည်းပြီးဖြစ်ပါတယ်။အခုဖြစ်ရကာဆိုလို့ရှိရင်ကျွန်တော်တို့ရဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိစ္စကိုအနှောက်အယှက်ဖြစ်အောင်လုပ်တဲ့ဖြစ်ရတစ်ခုသာဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့နိုင်ငံတော်အပိုင်းကနေပြီးတော့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုလည်းဆက်လက်ပြီးတော့ဆောင်ရွက်သွားမယ်လို့ကျွန်တော်ယုံကြည်ပါတယ်။အဲ့ဒီဆက်လက်ဆောင်ရွက်သွားမယ့်လုပ်ငန်းတွေထဲမှာတရုတ်ပြည်သူ့သမ္မတနိုင်ငံရဲ့အိန္ဒိယနိုင်ငံနဲ့ပူပေါင်းဆောင်ရွက်မယ့်ကိစ္စတွေဟာဆိုလို့ရှိရင်ဆက်လက်အကောင့်ထဲသွားဖို့ရှိပါတယ်လို့ပဲကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာတစ်ခုကတော့အခုဒီထွက်သွားတဲ့လူတွေထဲမှာဥပဒေနဲ့အညီနိုင်ငံသားဖြစ်ထိုက်တဲ့လူတွေကိုနိုင်ငံသားဖြစ်ခွင့်ပေးမယ်လို့မြန်မာအစိုးရဘက်ကပြောထားပါတယ်ဆိုတော့ဒီကိစ္စမှာဥပဒေနဲ့အညီနိုင်ငံသားဖြစ်ခွင့်ပေးဖို့စီစစ်တဲ့ကိစ္စမှာသူတို့ခံကျင်တဲ့နာမည်ကိုမခံယူရလို့ဆိုပြီးတော့တချို့ကတော့ငင်းဆန်ကြရတယ်ဆိုပြီးတော့တွေးရပါတယ်ဒီအခက်အခဲကိုကြော်လော့နိုင်ဖို့ကဘယ်လိုနီလန်စီလို့ထင်ပါတယ်ဒါကြော်ထောက်နိုင်မယ်ဆိုရင်တော်တော်လေးအဆင်ပြေသွားမယ်လို့ကျွန်တော်ထင်ပါတယ
်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဆိုလို့ရှိရင် 1982 ခုနှစ်နိုင်ငံသားဥပဒေကိုအခြေခံပြီးတော့နိုင်ငံသားပြုခွင့်ရမယ့်လူတွေအတွက်ကိုလမ်းစာအကုန်လုံးဖွင့်ထားပြီးသားဖြစ်ပါတယ်နိုင်ငံသားဖြစ်ချင်တဲ့လူတွေရဲ့ဆုံးဖြတ်ချက်သာဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်ဒါကြောင့်မို့သူတို့လိုချင်တဲ့ခေါ်ဝေါ်ကဘယ်သုံးမလားတကယ်ပဲရေရှည်သူတို့အကျိုးကိုပေါ်ဆောင်နိုင်မဲ့နိုင်ငံသားဖြစ်မှုနောက်ပြီးတော့နိုင်ငံသားတွေရဲ့ခံစား권ကိုသူရမယ်ဆိုတဲ့ဟာကိုသူတို့တွက်ချက်ပြီးတော့သူတို့ဆုံးဖြတ်တင်တဲ့ကိစ္စလို့ကျွန်တော်ယူဆပါတယ
်ဦးကျော်စံသားရဲ့မြမမျက်မှောက်ရေးရာကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့သူယုံကြည်ရာကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့အမေရိကန်နိုင်ငံကန်ဆက်စ်တက္ကသိုလ်မှာသတင်းမီဒီယာဆိုင်ရာပါရဂူဘွဲ့တင်နန်းတက်နေတဲ့မော်ဂွန်မဂဇင်းအက်ဒီတာချုပ်ဦးညံလင်းရဲ့ယုံကြည်ရာတွေကိုနားဆင်ရပါမယ်။မှန်မိုးပြူစီစဉ်တင်ဆက်တာပါ။
ာပါကျွန်တော်ရဲ့သတင်းစာဆရာလုံသက်ကတနေ့တော့ပါပြီပြည်တွင်းပြည်ပသတင်းဌာနအချို့နဲ့ဂါလာတစ်ခုတည်းအလုပ်လုပ်ပြီးတဲ့နောက်မှာ2012မှာလာစင်တိုသတင်းမဂ္ဂဇင်းတစ်ပုဒ်ကိုကျွန်တော်ရဲ့လုပ်ဖို့ကံပဲတောင်းနဲ့အတူထူထောင်ခဲ့ပါတယ်မဂ္ဂဇင်းနာမည်ကမော်ကောမဂ္ဂဇင်းပါအဲတော့ဟိုအမေရိကမှာကြောင်တက်နေတဲ့တချိန်လေးမှာမော်ကောမှာလည်းပဲကျွန်တော်အဒီတာတောင်းပန်ကိုဆက်ပြီးတော့ထမ်းဆောင်ပါတယ် VOA ရဲ့သူယုံကြည်ရာစီစဉ်မှာကျွန်တော်အဓိကပြောချင်တာကတော့ကိုယ့်ရဲ့ပညာရေးကိုကိုကိုတိုင်မမေ့မလျော့အစဉ်မြင့်တင်ဖို့အရေးကြီးတဲ့အကြောင်းပါကျွန်တော်ကိုဥပမာပြောရရင်အရင်ကဆိုရင်ကျွန်တော်ကျောင်းဝေပါပဲစက်တက်ဖို့အတိတ်တိတ်မရှိခဲ့ဘူးဗျာအဝေးပင်ပွဲတခုတော့ရခဲ့တာပေါ့ဗျာကျွန်တော်ယုံကြည်ခဲ့တာကသင်တန်းတွေပါတွေအထက်လျောက်လိုက်တက်ပြီးရင်ဘလို့လုပ်ဖို့ပဲအရေးကြီးတယ်ဘလို့လုပ်ရင်ရလာတဲ့အတွေ့အကြုံပေါ့အခြေခံပြီးတော့စင်ပွားလေးလာပေါ့ကျွန်တော်ယုံကြည်တဲ့အတိုင်းပဲတော့ပညာနဲ့ပတ်သက်တဲ့သင်တန်းတချို့ကျွန်တော်တက်ခဲ့တယ်အထူးသဖြင့် time ပဲမှာတက်ခဲ့တာပေါ့လေဟိုတင်လာတဲ့ဟာကိုလုံးလုံးရင်အတုံးချတယ်ပြီးတော့အဲ့ဒီပုံမှာအခြေခံပြီးတော့စင်ပွားတင်ပြီပဲကိုယ်တိုင်တရင်တွေလည်းလိုက်တီးပြတော်တွေလည်းတော့တင်းစားပညာနဲ့ပတ်သက်တဲ့သင်တန်းတချို့လည်းကျွန်တော်ပြည်တွင်းမှာတခါတည်း live တော့တင်ပေးပါတယ်ဘာဖြစ်လာလဲဆိုတော့အတွေ့အကြုံတော့ဟိုတစ်လျောက်ရှိလာခဲ့တယ်ဒါပေမဲ့အနေအထားတစ်ခုမှာကျွန်တော်ရဲ့တင်းစားပညာကိုအစဉ်မြင့်တက်ဖို့လိုနေပြီဆိုတာကိုသဘောပေါက်လာတယ်စောင်းတွေထပ်ပြီးနေကြဟိုမိခွန်းတွေကအများကြီးကြံနေကုန်မယ်လေတော့အထူးသဖြင့်အလုပ်လုပ်ရင်အတွေ့ခေါ်ယူစာပိုင်းဆိုင်ရာတွေမှာမတိကြရတယ်မေးရတာတွေကြုံရတဲ့အခါမျိုးနောက်ပြီးတော့ဟိုသတင်းတော့တွေကမေးလာတဲ့မေးခွန်းတွေကိုပြန်ဖြေတဲ့အခါမှာကို့အဖြေကိုကိုယ်တိုင်စိတ်တည်းမကြတဲ့အခါမျိုးတွေမှာကျွန်တော်ပြလိုက်ပြီးလုံးဝကို့ရဲ့ဉာဏ်သတင်းအကိုအစစ်မြင့်တမို့လိုနေပြီဆိုတော့ကျွန်တော်သဘောပေါက်လိုက်တော့ပေါ့အဲ့ဒါနဲ့ကျောင်းဆက်တက်မယ်မာစတာတန်းတစ်ခုလောက်တော့တက်မယ်ဆိုပြီးစွန့်ပစ်လိုက်တာပေါ့အဲ့ဒါနဲ့ scholarship တွေလိုက်စုံစမ်းရင်းနဲ့ Fulbright scholarship ရပြီးတော့ Fulbright နဲ့က Massachusetts ပြည်နယ်ဘော်စတန်မြို့ကဒီမှာတန်ကောလိပ်မှာကျွန်တော်သတင်းသတင်းမာစတာတန်းတက်ဖြစ်ခဲ့တယ်အဲ့ဒီမှာကိုမကြည်ညက်ခဲ့တဲ့စာတွေခြေကံဘောတွေအားတွေကိုကျွန်တော်စဉ်းစားတိကျလေးလာခွင့်ရခဲ့တယ်။တက်ပြီးတီးဖို့လိုအပ်တဲ့ဟာတွေကိုလည်းပဲရှင်းပွားလေးလာခွင့်ရခဲ့တယ်။နောက်ဆုံးတော့ပေါ်ရခဲ့တယ်ပေါ့ဗျာ။ဒါပေမဲ့ကျွန်တော်လုံချင်တာတွေကိုအကောင်တွေခေါ်ဖို့ကနေပဲတစ်ခုကိုစဉ်းစားတိကျချလေးလာဖို့စဉ်းစားတုတ္တနာပြုလုပ်ဖို့လိုအပ်တဲ့အခါကျတော့ PhD တန်းစတက်ဖို့ဖြစ်လာရတာပေါ့။အဓိကပြောချင်တာကတော့လုံလုံရင်အတွေ့အကြုံကိုအခြေခံလေးလာသိတာဟာအင်မတန်ကောင်းတဲ့နည်းလို့ကျွန်တော်ယုံကြည်နေတုံးမယ်။အချိန်နဲ့မှာပဲနော်ညီငယ်ညီမငယ်တွေကျွန်တော်တို့ရွယ်ဥတ္တကာလအတူရှိနေတဲ့သူတွေကိုတိုက်တွန်းချင်တာကတော့ကျောင်းတွေဆက်တက်ပြီးတော့ဒါမှမဟုတ်လေကိုယ်ပညာရည်နဲ့ဆိုင်တဲ့ကာလတို့တင်းနှင်းတွေဆက်တက်ပြီးတော့ကိုယ်ပညာရည်ကိုကိုကိုတိုင်းမမေ့မလျော့ဆက်ပြီးတော့ညှိနှိုင်ကြဖို့ပါအဓိကပြောချင်တာကတော့ဗျာကိုရောက်နေတဲ့နေရာမှာပဲရပ်မနေဖို့ပေါ့ရှေ့မှာလေးလာကြရပြီးတင်းကြရတော့ကတပုံတပင်ကြီးရှိနေသေးတယ်ဆိုတာပါပဲဟုတ်ကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအထွေဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာပါ VOA အမေရိကန်တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
1964ကနေ1989ခုနှစ်ကာလတွေအတွင်းလာအိုနိုင်ငံထဲကိုဗီယက်နမ်နိုင်ငံကလက်နက်တွေနဲ့တိုက်ခိုက်ရေးသမားတွေဝင်ရောက်မဲ့အရေးကိုဟန့်တားတဲ့အနေနဲ့အမေရိကန်လေတပ်ကအတွဲလိုက်ပောက်ကွဲနိုင်တဲ့ဘုံပေါင်းတန်ချိန်290ကိုကျဲချခဲ့ပါတယ်။အဲဒါကြောင့်လာအိုဟာကမ္ဘာပေါ်မှာလူတအုပ်ချင်းစီအတွက်ကျဲချခံရတဲ့ဘုံအရေးအတွက်အများဆုံးနိုင်ငံဖြစ်ပါတယ်။ဒီကနေ့ဆိုရင်လာအိုမှာရှိနေတဲ့နယ်ပေါင်း18ခုအနက်အများစုဟာ UXO လို့ခေါ်တဲ့မပေါက်ကွဲသေးတဲ့ဘုံအများအပြားနဲ့ပြည့်နှက်နေဆဲဖြစ်ကြောင်းအမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးနဲ့စစ်ရေးဆိုင်ရာအစီအစဉ်ရဲ့ဒုတိယလက်ထောက်ဝန်ကြီးအဖြစ်မကြသေးမီကဆောင်ရွက်ခဲ့တဲ့လေတပ်ဗိုလ်ချုပ်မိုက်ကယ်ရူ့စတိန်းကရေးသားထားပါတယ်။ဘုံတွေဟာကြဲချလိုက်တဲ့အချိန်မှာမျောလင့်ထားတဲ့အတိုင်းရုတ်တရက်မပေါက်ကွဲခဲ့တဲ့အတွက်လာအိုပြည်သူထောင်ပေါင်းများစွာကိုတည်တည်ထိခိုက်စေခဲ့ပါတယ်။Indochina စစ်ပွဲတွေဖြစ်ခဲ့တဲ့1960နဲ့80ပြည့်လွန်နှစ်တွေတွင်မြေမြုပ်မိုင်းတွေလည်းထောင်ထားခဲ့တဲ့အတွက်ပောက်ကွဲစေနိုင်တဲ့ဘုံအန္တရာယ်တွေလည်းပိုမိုများပြားလာခဲ့တယ်လို့သူကဆိုပါတယ်။မြေမြုပ်မိုင်းနဲ့မပောက်ကွဲသေးတဲ့ဘုံတွေကြောင့်လက်မြေဧကတန်းပေါင်းများစွာဟာသုံးမရအောင်ဖြစ်သွားခဲ့ရပြီးလက်ရာလုပ်ငန်းတွေအလုံးရပ်တန့်သွားခဲ့ရပါတယ်။မ မပေါက်ကွဲသေးတဲ့ဘုံတွေဟာငရုတ်ကောင်းဆိုင်ခင်းတွေစကြက်မြေတွေတစ်တောတွေထဲမှာမြုပ်နေတာကြောင့်ခြေတလမ်းမှပြီးနင်းမိရင်ပဲတည်သွားစေနိုင်တဲ့အတွက်ခရီးသွားလာရေးမှအန္တရာယ်ဖြစ်စေပါတယ်ဒါပေမဲ့အချိန်ကာလကြာညောင်းလာတာနဲ့အမျှလာအိုနိုင်ငံရဲ့လူဦးရေကြီးထွားလာမှုကြောင့်မပေါက်ကွဲသေးတဲ့ဘုံတွေမြုပ်နေရလယ်မြေတွေကိုစိုက်ပျိုးမြေဖြစ်အောင်အသုံးပြုနိုင်ဖို့လိုအပ်ချက်တွေပုံမှုမြင့်မာလာပါတယ်။အဲဒီလိုမြင့်မာလာတဲ့အတွက်လဲတေဆုံးတန်ရာရမယ်အန်ဒီယာတွေပို့ပြီးတော့မြင့်တက်လာပါတယ်။မပေါက်ကွဲသေးတဲ့ဘုံတွေကိုဖယ်ရှားဖို့အစိုးရကတာဝန်ယူထားပေမဲ့လို့တိုးတက်မှုကတော့နှေးကွေးနေစေပါဒီလိုနှိကွေရတဲ့အကြောင်းရင်းတွေတဲကတခုကတော့ပြီးခဲ့တဲ့နှစ်တွေကအရက်ဖက်ကွင်းစင်းစစ်စေးရေးမှာလာအိုနိုင်ငံအနေနဲ့တမျိုးသားလုံးအတိုင်းအတာနဲ့မပေါက်ကွဲသေးတဲ့ဘုံတွေကိုရှာဖွေစည်းရင်ကောက်ယူမှုမလုပ်နိုင်ခဲ့ခြင်းပဲဖြစ်ပါတယ်။အခုခါမှာတော့လာအိုနိုင်ငံရဲ့မိုင်းရှင်လင်းရေးအတွက်အမေရိကန်ပြည်ထောင်စုကရန်ပုံငွေထောက်ပံ့တဲ့အပြင်မပေါက်ကွဲသေးတဲ့ဘုံတွေရှာဖွေစစ်တမ်းကောက်ယူမှုမှာလည်းပါဝင်လျက်ရှိပါတယ်။ဒီစီမံကိန်းတစ်ကြောင့်မပေါက်ကွဲသေးတဲ့ဘုံအများဆုံးရှိတဲ့နေရာတွေကိုပုံမူသိရှိလာစေပါလိမ့်မယ်။မိုင်းရှင်းလေးလုပ်ငန်းတွေကိုလည်းပိုးပြီးထိရောက်မှုရှိလာပါစေလိမ့်မယ်လို့ဗိုလ်ချုပ်မိုက်ကယ်ရူစတိန်ကဆိုပါတယ်။ဒါပေမဲ့နှစ်အတန်ကြာဆက်လက်လုပ်ကြရမှာဖြစ်ပြီးဒီလုပ်ငန်းတွေဟာရခင်ကတည်းပိုးပြီးအရေးကြီးလာပါတယ်။ဒီလုပ်ငန်းဟာစစ်အတွင်းပြက်ပြက်ခဲ့သမျှတွေကိုပြန်လည်ပြုပြင်နိုင်ရုံသာမကလာအိုနဲ့တကွအိမ်နီးချင်းနိုင်ငံတွေအပြင်ဒေတာရင်းအမေရိကန်ရဲ့တန်တမန်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုရဲ့တောက်ပသောအနာဂတ်အတွက်အကျိုးရှိတဲ့ယင်းဤမြုံနှံမှုလည်းဖြစ်ကြောင်းပါရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အာဖို့ကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်စိုးရိမ်ရဲ့သဘောထားအမြင်တွေသာဖြစ်ပြီးVOA အပေါ်မှာကြောင်းသိစေအပ်ပါတယ်ခင်ဗျာ။ခြားသာပရိနေညနေခင်း 6:00 ကျော်ရနေ 8:00 ထုတ်လွှင့်မဲ့ VOA စီစဉ်နေကိုလိုင်းနူမီတာ 71.25 တို့မှာဖမ်းယူနိုင်ပါမှာ။ခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးပါအောင်ဗျာ
။သူတို့ခေါ်အဖြစ်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်ထောင်ပေါင်းများစွာအုပ်ဝင်စွန့်ထွက်ပြေးရတာကိုလူမျိုးတုံးရှင်းလင်းတဲ့လူရဲ့အဖြစ်ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကပေါ်ဒူးနေမှာပြောလိုက်ပါတယ်။သူဆိုအဖြစ်ရိုဟင်ဂျာလူဦးရေရဲ့သုံးပုံတပုံနိုင်ငံကနေထွက်ပြေးနေရတာကိုဖော်ပြဖို့ပို့ပြီးကောင်းတဲ့ဝေါ်ဟာရရှာနိုင်ပါသလားလို့ဒါနဲ့ပတ်သက်ပြီးမေးတဲ့သတင်းတော့ကိုအတွင်းမှုချုပ်ကပြန်ပြီးမေးခွန်းထုတ်ခဲ့တာပါမြန်မာအနာပိုင်တွင်နေနဲ့စီးရဲရလှုပ်ဆောင်နေတာကိုရဆိုင်ဖို့အကြမ်းဖက်လို့ရတွေကိုအဆုံးသတ်ဖို့တရားဥပဒေစိုးမိုးရေးကိုထိန်းသိမ်းဖို့နဲ့နိုင်ငံကနေထွက်သွားရသူတွေအားလုံးပြန်လာခွင့်ကိုအတိမတ်ပြုဖို့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာဗိုလ်ဒူးနေကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မစ္စတာဂူဒရက်စ်ကပြောသွားပါတယ်ရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာစက်တင်ဘာလ19ရက်နေ့မှာနိုင်ငံတော်ကိုမိန့်ခွန်းပြောကြားမှာဖြစ်တယ်လို့ဗိုလ်ဒူးနေကနေပြည်တော်နိုင်ငံတော်သမ္မတအိမ်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေးကပြောသွားပါတယ်။အဲ့ဒီအခမ်းအနားကိုတရောက်သတင်းယူဖို့အတွက်ပြည်တွင်းပြည်ပကသတင်းမီဒီယာအစုံအလင်ကိုစတင်ဖိတ်ကြားနေပြီလို့လည်းဆိုပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်အခြေစိုက်စိုင်းပါလူကြိုရေးကော်မတီကက်စပါစကီလက်ပြထုတ်ကုန်တွေနဲ့ဝန်ဆောင်မှုတွေအားလုံးကိုဖယ်ရှားပစ်ဖို့အမေရိကန်လူမျိုးရေးတာဝန်ရှိသူတွေကအမေရိကန်အစိုးရဌာနတွေကိုညွှန်ကြားထားပါတယ်။အမိမေလုံခြုံရေးဌာန DHS ယာယီဝန်ကြီးအီလိန်ဒူကဗိုလ်ဒူးနေမှာအဲ့ဒီကြေညာချက်ကိုထုတ်ပြန်တာဖြစ်ပြီးရပ်ပေါင်း90အတွင်းလိုက်နာဆောင်ရွက်ရမှာဖြစ်ပါတယ်။အမေရိကန်ပြည်တော်စုဟာကမ္ဘောဒီးယားအစိုးရကိုဖျောက်ချဖို့ကြိုးစားနေတယ်ဆိုတော့ဝန်ကြီးချုပ်ဟွန်ဆန်ရဲ့စွပ်စွဲချက်တွေကိုကမ္ဘောဒီးယားနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကအပြင်းထန်တုံ့ပြန်ပြီးစွပ်စွဲချက်တွေကမမှန်ဘူးမှားယွင်းလွဲချော်တဲ့အခြေမြစ်မရှိဘူးလို့ပြောပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်အတန်လွှင့် engineer ကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့မိနစ်အတွက် VOA အစီအစဉ်တွေကိုမိနစ်6:00-9:00အထိ line no meter 30-40 48-50 တို့ကနေတင်ဆက်ခဲ့တာပါသောရရှင်မြန်နဲ့တကွမြန်မာပြည်သူသားအားလုံးဘေးရန်ဒီရဲ့ကင်းကွာပြီးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.